တိယဒုတိယမဂ်ခင်ကပါတော့သမ္မာသင်္ကပ္ပသမ္မာသင်္ကပ္ပဆိုတာမှန်ကန်စွာကြံစည်ခြင်းအဲ့တော့မှန်ကန်ကန်စဉ်းစားတတ်တာမှန်ကန်ကန်ကြံစည်တတ်တာသမ္မာသင်္ကပ္ပတော့ဒီလိုပုံပေါ်ပြောရင်လည်းရတယ်ပေါ့လေကျမ်းဂါမှာမြတ်စွာဘုရားကိုတော်တိုင်ဟောထားတာကတော့သမ္မာသင်္ကပ္ပဆိုတာဘာလဲဆိုရင်တဲ့ပထမပါဠိလိုပေါ့လေနိခမ္မသင်္ကပ္ပတဲ့အပြာပါဒသင်္ကပ္ပတဲ့အဝိဟိန္တာသင်္ကပ္ပတဲ့ဒီ၃မျိုးကိုတဲ့သမ္မာသင်္ကပ္ပလို့ခေါ်တယ်နော်နိခမ္မသင်္ကပ္ပဆိုတာကဒီလောဘမှထွက်မြောက်တဲ့အကျံမျိုးကိုစဉ်းစားမှုမျိုးအကျံမျိုးကိုခေါ်တယ်နိခမ္မဆိုတဲ့ကလုံးကတောထွက်တယ်လို့ပြောလို့ရှိတယ်တောထွက်တယ်ဆိုတာတကယ်တောထဲသွားတာမဆိုလိုတာမဟုတ်ဘူးဒီမှာဒီကာမဂုဏ်မှထွက်မြောက်တာလောဘမှထွက်မြောက်တာအဲ့ဒါလောဘမှထွက်မြောက်တဲ့အကျံမျိုးနော်စိတ်မျိုးဖြစ်ပေါ်နေတာကိုနိခမ္မသင်္ကပ္ပလို့ခေါ်တယ်အဲ့တော့နိခမ္မသင်္ကပ္ပအနေနဲ့ဆိုရင်ဆိုပါတော့ကုသိုလ်ကောင်းမှုပြုနေတာမျိုးနော်ကုသိုလ်ကောင်းမှုပြုတဲ့ခါမှာဖြစ်တဲ့အကျံအစီမျိုးဆိုပါတော့ယဟန်ဝတ်တယ်နော်ရှင်ဝတ်တယ်အဲ့လိုဖြစ်တဲ့ခါအကျံအစီမျိုးတခါအခုဝိပဿနာတရားအထုတ်တဲ့အခါမှာဖြစ်တဲ့ဉာဏ်သိမှုမျိုးဒါကိုနိခမ္မသင်္ကပ္ပလို့ခေါ်တယ်အဲ့တော့ဟိုဇံဝင်စားနေတာကိုလည်းပဲနိခမ္မသင်္ကပ္ပလို့ခေါ်တာပဲဟုတ်လားဒါဝိပဿနာတရားအားထုတ်နေရင်တော့ဒါဇံမပါဘူးပေါ့လေနော်အဲ့တော့ဝိပဿနာတရားအားထုတ်နေတဲ့ခါမှလည်းပဲဒါနိခမ္မသင်္ကပ္ပဖြစ်နေတယ်အဲ့ဒါကြောင့်မို့ပထမဆုံးနိခမ္မသင်္ကပ္ပဆိုတာလောဘမှထွက်မြောက်ဖို့ရာကြံစီတဲ့အကျံအစီမျိုးလို့ဆိုတယ်ကုသိုလ်အကျံစီမျိုးပါပဲရှင်းရှင်းပြောရင်တော့နောက်တစ်ခုကပါတော့အပြာပါဒသင်္ကပ္ပအဲ့ဒါကသူတပားကိုမတတ်ဖြတ်ခြင်းတဲ့စိတ်မျိုးပေါ့လေအကျံအစီမျိုးဗျာပါဒဆိုတာဒေါသမဟုတ်လားနော်သူများသေးပါသေးဘူးခုနပြောခဲ့တယ်သူများသေးပါသေးသေးသေးလူတဲ့စိတ်မျိုးကပါတော့ဗျာပါဒအဲသူတပားချမ်းသာစေလိုတာကအပြာပါဒအဲ့တော့အပြာပါဒသင်္ကပ္ပဆိုတာအမှန်တမ်းပြောရင်တော့မေတ္တာကိုခေါ်တယ်မေတ္တာပို့တဲ့အခါကျတော့တတ်တော်တွေချမ်းသာပါစေလို့ပို့တယ်မဟုတ်ဘူးလားနော်တတ်တော်တွေချမ်းသာပါစေဆိုတော့သူတို့ချမ်းသာမှုကိုမိမိကလိုလားတယ်သူတို့ကိုကဟိုမချမ်းသာစေတာမချမ်းသာစေခြင်းစိတ်မျိုးမရှိဘူးသူတို့သိပါစေဆိုတဲ့စိတ်မျိုးမရှိဘူးနော်အဲ့ဒါဟာအဲ့လိုစိတ်မျိုးမရှိဘဲနဲ့သူတို့ချမ်းသာပါစေလို့ဒီလိုသူတို့ရဲ့ကောင်းကျိုးကိုလူလာတဲ့စိတ်ကောင်းကျိုးကိုလူလာတဲ့အကျံအစီမျိုးကိုအပြာပါဒသင်္ကပ္ပဒီလိုခေါ်တယ်။နောက်တတိယတစ်ခုကတော့အဝိဟိန္တာသင်္ကပ္ပတဲ့ဝိဟိန္တာဆိုတာကနှင်းစေအဝိဟိန္တာဆိုတော့မနှင်းစေဘူးနော်မနှင်းစေလူတဲ့အကျံမျိုးကိုအဝိဟိန္တာသင်္ကပ္ပလို့ဆိုတယ်ခုနအပြာပါဒသင်္ကပ္ပရပြောင်းတာကဗျာပါဒသင်္ကပ္ပဆိုတာကသူများသိပြီထိအောင်တတ်ပြီထိအောင်တို့ကဗန္ဓာရှိတာမျိုးပေါ့အခုဝိဟိန္တာသင်္ကပ္ပဆိုတာသူများကိုနှင်းသေးခြင်းနှင်းသေးတာဆိုတော့သူကသိတတ်ပြီထိအောင်မသွားဘူးသို့တော့သူများဒုက္ခရောက်စေခြင်းလားနော်ဒီကောင်ဗာလိပြပါစေကငါတခုထောင်ရောက်ကလေးထောင်လိုက်ဥမှမစတယ်ပေါ့လေနော်အဲ့လိုသူများဒုက္ခရောက်ရုံကြံစီတာမျိုးကိုဝိဟိန္တာသင်္ကပ္ပအဲ့ဒီကကြောင်းများအဝိဟိန္တာသင်္ကပ္ပအဲ့တော့အဝိဟိန္တာသင်္ကပ္ပဆိုတာသူရဲ့ positive aspect ကပါလဲဆိုရင်ကရုဏာနော်တဏှာချင်းကရုဏာကိုအဝိဟိန္တာသင်္ကပ္ပအဲမေတ္တာကိုအပြာပါဒသင်္ကပ္ပဟုတ်လားအဲ့တော့နိခမ္မသင်္ကပ္ပကတော့ဒီကာမဂုဏ်ကိလေသာမှလောဘမှထွက်မြောက်တဲ့အကျဉ်းစီကုသမြတ်ကိုနိခမ္မသင်္ကပ္ပခေါ်တယ်အပြာပါဒသင်္ကပ္ပဆိုတာကမေတ္တာဉာဏ်စီမှုမျိုးကိုခေါ်တယ်။အဝိဟိန္တာသင်္ကပ္ပဆိုတာကကရုဏာဉာဏ်စီမှုမျိုးကိုခေါ်တယ်။ပထမဒီလိုနားလည်ထားရအောင်။အဲ့တော့တရားအားထုတ်နေတဲ့အချိန်ခါမှာဆိုရင်ဒီ၃မျိုးသလုံးဟာဖြစ်နေတယ်လို့ပဲဆိုရအောင်။ဝိပဿနာမှတ်နေပြီဆိုရင်အကုသိုလ်မဖြစ်ဘူး၊ကုသိုလ်ဖြစ်နေပြီ။နိခမ္မသင်္ကပ္ပဧကံဖြစ်နေပြီ။အဲ့ဒီအချိန်ခါမှာသူတစ်ပါးသေးသေးလိုတဲ့စိတ်ဆိုတာပဲပေါ်တော့နော်။အဲ့တော့အပြာပါဒသင်္ကပ္ပလည်းဖြစ်နေတယ်လို့ဆိုရတာပေါ့အဝိဟိန္တာသင်္ကပ္ပသူများနှင်းစေလို့စိတ်လို့စေလို့လည်းစိတ်ကရှိသေးလား
မရှိဘူးเนาะအဲ့လိုမရှိဘူးဆိုတော့အာဝိညာဉ်တက်ကပါလည်းဖြစ်နေတယ်လို့ပဲဒါဆိုနိုင်တယ်အဲဒီသုံးမျိုးကိုအဲတမ္မာသင်္ကပ္ပလို့ဒီလိုဆိုတယ်ကောင်းပြီတမ္မာသင်္ကပ္ပနဲ့ပတ်သက်ပြီးတော့ဒီတဲ့လေးနဲ့တဲ့အဓိပ္ပာယ်နားလည်ဖို့ဒါအရေးကြီးတယ်အဲ့ဒီအဓိပ္ပာယ်ကိုပြောပြတဲ့ပုဂ္ဂိုလ်အလွန်နဲ့အင်္ဂလိပ်လိုရေးတဲ့စာအုပ်တွေဖတ်လဲအခုပြောမယ့်အဓိပ္ပာယ်မျိုးတို့မရေးဘူးဟုတ်လားအခုပြောပြီးသားဟာမျိုးသာတို့ရေးတယ်ကောင်းပြီသမ္မာသင်္ကပ္ပမှန်ကန်စွာကြံစည်ခြင်းလို့ဆိုအဲ့တော့ဝိပဿနာတရားအထုတ်တဲ့အခါကျတော့ဆရာကြီးကပြောတယ်နင်တို့စိတ်မကူးနဲ့ဟိုဟာစိတ်ကူးတရားစိတ်ကူးစိတ်မကူးနဲ့မကြံနဲ့ဟုတ်လားပေါ်လာလေးပဲမှဒီလိုပြောလားဒီလိုပဲပြောတယ်ဒါနဲ့တမ္မာသင်္ကပ္ပကမှန်ကန်စွာအကြံစွာနဲ့ဘယ်လိုလုပ်ပြီးတော့ဟမ်းလဲဘယ်လိုလုပ်သွဲမလဲမှန်မှန်ကန်ကန်ကြံစီရင်တမ္မာသင်္ကပ္ပလို့ပြောတယ်ဝိပဿနာထင်တော့မကြံရဘူးတဲ့မစဉ်းစားရဘူးတဲ့နော်မြင်မြင်လာလေးမှကြားရင်ကြားလာလေးမှဒါခုခေတ်ဆရာတွေကပြောတယ်လို့မဟုတ်ဘူးဒါမြတ်စွာဘုရားကိုယ်တိုင်ကဒီတိုင်းဟောကြတာဟာမြင်မြင်နဲ့မင်းပြီးရမယ်ဒိဋ္ဌိဒိဋ္ဌမတ္တန်ကရှိတယ်မဟုတ်လားဒီအဲ့ဒီတော့ဒါဖြင့်ဝိပဿနာတရားထင်တဲ့အခါမှာတမ္မာသင်္ကပ္ပမဖြစ်ဘူးလားဟမ်ဝိပဿနာတရားထင်တဲ့ခါမှာဒီမဲ့ခင်မပါတော့ဘူးလားဟမ်ပါဖို့မပါလို့လည်းမပြေဘူးမဲ့ခင်ဒီမဲ့ခင်ကပါကိုပါရတယ်နော်အဲ့ဒီတော့ဒါကြောင့်မို့ဒီအဓိပ္ပာယ်ဟာအဘိဓမ္မာနဲ့တွဲပြီးတော့နားလည်ရမယ်အဓိပ္ပာယ်လို့ပြောတာဒါဒါမို့နိုင်ငံခြားလူတွေရေးရင်ဒီအဓိပ္ပာယ်သူတို့မလာဘူးဒီအဓိပ္ပာယ်မလာရင်ခုနလိုဟိုတရားထိုင်တဲ့အချိန်ခါမှာသမသင်္ကပ္ပဆိုတာဘယ်လိုသဘောတရားလဲဆိုတာဟပ်ပြီးတော့သူရေးဖို့မလွယ်ဘူးဟုတ်လားဝိပဿနာရဲ့သဘောကခုနလိုပဲပေါ်လာမှတ်တာပဲရှိတယ်သူကဘာမှထွေထွေထူးထူးစဉ်းစားနေရတာမဟုတ်ဘူးဟိုဟာလေးပဲလို့လားဒီဟာလေးပဲလို့လားကောင်းသလားမကောင်းဘူးလားစသဖြင့်ဒီလိုစဉ်းစားနေရတာမျိုးမဟုတ်ဘူးမြင်မြင်နဲ့ပဲမှတ်ကြရင်ကြားတယ်ပဲမှတ်ဒါဖြင့်မြင်မြင်နဲ့မှတ်တာကြားရင်ကြားတယ်မှတ်နေတဲ့ခိုင်တမှာဘယ်လိုလုပ်ပြီးတော့သမသင်္ကပ္ပဖြစ်တယ်လဲဇာနားလည်းဘုမလို့လားဟမ်အဲ့တော့ဒါကအဘိဓမ္မာလေးနည်းနည်းနားရမယ်နော်အဘိဓမ္မာမှာဝိတက်ဆိုတဲ့သဘောတရားရှိတယ်ဝိတက်ကိုဗမာရီနားလည်နေတော့စဉ်းစားတာကဝိတက်ပဲဟုတ်လားအာငါဝိတက်များနေလို့ညအိတ်မပြောဘူးလေပြောလို့ရှိဘူးလားနော်အစင်းသားများနေလေဒီကောင်တည်းဝိတက်များတဲ့ကောင်ပဲလို့ပြောလို့ပြောထားရှိကြတယ်အဲ့ဒီဝိတက်ဆိုတဲ့စိတ်တိတ်သဘောကိုပထမနားလည်ရအဲ့ဒီဝိတက်ဆိုတဲ့သကလုံးနဲ့ဟောဒီဒီမှာပါတဲ့သင်္ကပ္ပဆိုတဲ့သကလုံးနဲ့စဉ်းနောနေနော်ပရိယေဒီနှစ်ခုอ่ะဝိတက်ဆိုတာနဲ့သင်္ကပ္ပဆိုတာအတူတူပဲဆိုတော့အဲ့တော့စဉ်းစားတာပဲပေါ့ကောင်းပြီအဲ့ဒီဝိတက်ဆိုတာဟိုတာမညာပြင်ပြောလိုက်ရင်ခုနလိုအကြံများနေတာစဉ်းစားများနေတာကိုဝိတက်များတယ်လို့သုံးတယ်ဒါပေမဲ့လို့အပြီးတယ်မှာသဘောတရားအရာပြောမယ်ဆိုရင်ဝိတက်ဆိုတာဘာလဲနော်ဝိတက်ဆိုတာစိတ်တစိတ်တစ်ခုစိတ်နဲ့တွဲဖြစ်တဲ့သဘောတရားတစ်ခုအဲ့ဒီဝိတက်ဆိုတဲ့သဘောတရားရဲ့အာfunction ကဘာလဲဆိုရင်သူကစိတ်ကိုအာယုံရှိသို့တင်းတင်းပေးတဲ့သဘောတရားစိတ်ကသူ့ဘာသူအာယုံပေါ်မှာတက်နိုင်မှုဆိုတော့အဲ့ဒီဝိတက်လေးနဲ့တွဲပြီးတော့ဝိတက်ကလေးကခေါ်သွားတော့မှစိတ်ကအာယုံပေါ်ရောက်လာအာယုံပေါ်ရောက်မှသူအာယုံကိုသိအဲ့ဒီစိတ်ကိုအာယုံပေါ်သို့တင်းပေးတဲ့သဘောတရားကိုဝိတက်လို့ခေါ်အဲ့အဲ့ဒီဝိတက်ကိုကျမ်းဂန်နေမှာဘယ်လိုအဓိပ္ပာယ်ဘယ်လိုဥပမာနဲ့အဓိပ္ပာယ်ပြောတယ်လဲဆိုတော့တော်ရဲကလူတယောက်မြို့လာတယ်မြို့လာတော့သူကဘယင်းစီသွားကျင်တယ်သူတက်ရမကောင်းလို့မသွားနိုင်ဘူးပေါ့မသွားနိုင်တော့အတိတယောက်ဟုတ်လားဘယင်းစီသွားနေကြလူအတိတယောက်နဲ့သွားရတယ်အဲ့ဒီအတိတယောက်ကခေါ်သွားမှသူကရောက်အဲ့ဒါမျိုးလိုပဲတဲ့စိတ်ကလည်းပဲအာယုံကိုသူ့ဘာသူမသွားနိုင်တဲ့ခါကျတော့ဝိတက်အခုအနေနဲ့မှသွားလို့ရတယ်အဲ့ဝိတက်ကဆွဲခေါ်သွားမှပို့တွန်းပို့ပြီးမှသူကအာယုံဘောကိုရောက်သွားအာယုံဘောရောက်တဲ့ခါကျမှသူကအာယုံကိုသိသူအာယုံကိုသိမှတခြားစိတ်တိတ်တွေကလည်းပဲအတူနဲ့အတူတူကဖြစ်နိုင်တယ်။ဒါကြောင့်မို့အဲ့ဒီလိုစိတ်ကိုအာယုံရှိသို့တွန်းပို့တတ်တဲ့သဘောတရားကိုဝိတက်လို့ခေါ်။အဲ့တော့ဒီဝိပဿနာအားထုတ်တဲ့အခိုက်အတန့်မှာဖြစ်နေတဲ့သမ္မာသင်္ကပ္ပအဲ့ဒီသဘောတရားကိုပြောတာ။ဝိပဿနာအားထုတ်တဲ့အခါကျတော့အဲ့ဒီဝိတက်မပါရင်ဝိပဿနာစိတ်ဟာအာယုံရှိသို့ရောက်ပါမလား။မရောက်နိုင်ဝိတက်ရှိလို့ဝိတက်ကပို့ပေးနေလို့ဒါရောက်တာဝိတက်ကပို့ပေးမနေရင်အာယုံဘောကိုရောက်ဖို့မရောက်ဘူးအာယုံဘောမရောက်ရင်မှတ်လို့ရပါမလားဟမ်
မှတ်လို့ကိုမရဘူးပေါ့ဒီဒီဒီဟာမှဟိုဟာရောက်သွားမှာဟုတ်လားအေးအဲ့ဒါကြောင့်မို့တမ္မာသင်္ကပ္ပဆိုတာတရားအားထုတ်တဲ့အခါမှာဆိုရင်အဲ့ဒီလိုတင်ပြတတ်တဲ့သဘောတရားကိုဆိုလိုတယ်စဉ်းစားနေတာအကျံစီးနေတာကိုမဆိုလိုဘူးဒါနာလည်းခါရစဉ်းစားကြံစီးတယ်ဆိုရင်ဝိပဿနာကိုလွတ်သွားပြီအဲ့ဒီအချိန်ခါမှာနော်ဟိုဟာကြောင့်စဉ်းစားလိုက်တယ်တရားကြောင့်စဉ်းစားလိုက်တယ်ဆိုရင်ဝိပဿနာလုပ်တော့ဘူးလွတ်သွားပြီအေးဒါကြောင့်မို့တမ္မာသင်္ကပ္ပအာတမ္မာအပြည့်ပြောရင်စဉ်းစားကြံစီမှုလို့ဆိုရပေမဲ့လို့ဝိပဿနာအခိုက်အတန့်မှာဖြစ်နေတဲ့တမ္မာသင်္ကပ္ပ explain လုပ်ဆန်းပါဆိုရင်ဒီနည်းနဲ့ explain လုပ်ရတယ်ဒီမှာတမ္မာသင်္ကပ္ပဆိုတာစိတ်ကိုအာယုံပေါ်သို့တွန်းပို့တင်ပြတတ်တဲ့သဘောတရားတစ်မျိုးအဲ့ဒီသဘောတရားမပါရင်စိတ်ကအာယုံကိုမရောက်တဲ့အတွက်ကြောင့်မို့အမှတ်စရာကိုမဖြစ်နိုင်ဘူးအဲဒါကြောင့်မို့ဝိပဿနာအထုတ်တဲ့အခိုက်အတန့်တိုင်းမှာနော် every momentဒီတမ္မာသင်္ကပ္ပသဘောတရားလေးပါနေ။အဲ့ဒီတမ္မာသင်္ကပ္ပသဘောတရားဖြစ်နေတဲ့အချိန်ခါမှာလောဘဖြစ်မလား။ဝိပဿနာအထုတ်နေတဲ့အချိန်ခါမှာလောဘမဖြစ်ဘူးနော်။အဲ့လိုလောဘမဖြစ်ရင်ဒီသင်္ကပ္ပကိုနိခမသင်္ကပ္ပလို့မခေါ်နိုင်ဘူးလား။လောဘမှထွက်မြောက်နေတဲ့လောဘမရှိအောင်လုပ်နေတဲ့သင်္ကပ္ပပေါ့နော်။ဒါကြောင့်မို့နိခမသင်္ကပ္ပဟာဝိပဿနာအထုတ်တဲ့ခါမှာဖြစ်နေ။သို့တော့သင်္ကပ္ပဆိုတဲ့သကလုံးရဲ့အဓိပ္ပာယ်ကိုကျန်နေတွေးတယ်ဆိုရင်အတိပ္ပံအနေနဲ့နားမလည်ရဘူးเนาะခုနလိုသင်္ကပ္ပဆိုတာအေးစိတ်ကိုအာယုံရှိတို့တွန်းပို့တင်ပြတတ်တဲ့သဘောတရားပဲလို့ဒီလိုနားလည်ရအဲ့တွန်းပို့တင်ပြတတ်တဲ့သဘောတရားကတော့မှတ်ချက်တိုင်းမှတ်ချက်တိုင်းပါအေးကံเนาะပါနေရသူပါနေလို့လည်းပဲမှတ်ချက်ကလေးတွေကောင်းကောင်းကောင်းကောင်းဒါကြောင့်မို့တမ္မာသင်္ကပ္ပဟာတမ္မာအပြင်ပြောမယ်ဆိုရင်အကျံအစီလို့ဆိုရပြီမယ်လို့အဘိဓမ္မာသဘောတရားအရာနဲ့ဝိပဿနာနဲ့ဟပ်ပြီးတော့ပြောပြီးဆိုရင်အာယုံပေါ်သို့စိတ်ကိုရောက်အောင်တင်ပြတတ်တဲ့သဘောတရားဒီလိုနားလည်ရမယ်ဒါတမ္မာသင်္ကပ္ပနောက်တစ်ခုပါတမ္မာဝါစာတမ္မာဝါစာလို့လွယ်ပါပြီနော်နားလည်ဖို့လွယ်ပါပြီမှန်ကန်စွာပြောဆိုခြင်းမှန်ကန်စွာပြောဆိုခြင်းဆိုတာအမှန်ကတော့မမှန်ကန်တဲ့တကားပြောခြင်းမှာရှောင်တာကိုဆိုလို့ရှောင်ကျင်မှုမမှန်ကန်တဲ့တကားမှာရှောင်ကျင်မှုကိုတမ္မာဝါစာလို့ခေါ်တယ်။ဒါကြောင့်မို့တမ္မာဝါစာကိုဒီအကျေချိတ်ပြီးတော့ဟောတဲ့အခါကျတော့မုဒဝါဒမှာရှောင်ကျင်ခြင်းနော်ပိတုဏဝါစာမှာရှောင်ကျင်ခြင်းစသည်ဖြင့်ဒီလိုမြတ်စွာဘုရားဟောတော်မူသွားတယ်ဒါကြောင့်မို့တမ္မာဝါစာဆိုတာဆိုတော့သူမှ two aspect ရှိမှာပေါ့ဟုတ်လား negative aspect နဲ့ပြောမှဆိုရင်ရှောင်တာပေါ့ဟုတ်လားမုဒ္ဒဝါဒမှာရှောင်တယ်အပိဒနာဝါစာမှာရှောင်တယ်ပရုဒ္ဒဝါစာမှာရှောင်တယ်အတန်ဖတ်ပလာပေါ့ပါမှာရှောင်တယ် positive effect aspect နေနဲ့ပြောမှဆိုရင်တော့ကောင်းတဲ့စကားပြောတယ်ပေါ့ကုသိုလ်နဲ့ပတ်သက်တဲ့စကားပြောတယ်ပေါ့နော်ကုသိုလ်ရတဲ့စကားပြောတယ်ကောင်းပြီအဲ့တော့တမ္မာဝါစာဟာအမှန်အဖြစ်ခုနပြောသလိုဒီဝစီဒုစရိုက်လို့ခေါ်တဲ့ခုနလေးမျိုးအဲ့ဒီဝစီဒုစရိုက်လေးပါးမှရှောင်ကျင်ခြင်းကိုခေါ်တယ်တမ္မာဝါစာအဲ့ဒီဝစီဒုစရိုက်လေးပါးဆိုတော့ဘာလဲလိန်ပြောတာနော်ပထမတစ်ခုကလိန်ပြောတာဒုတိယကဘာလဲဂုံးတိုက်တာချောပြေဂုံးတိုက်တတိယကဘာလဲကြမ်းတမ်းဆန်းတမ်းပြောတယ်နော်သတုထကအနှစ်သာရမရှိတဲ့အကျိုးမရှိတဲ့အလကားစကားပြောတယ်အဲ့ဒီလို၄မျိုးရှိတယ်ဒါမုတဝါဒပြောတယ်ဒါအာလုံးနားလည်ပြီးသားပဲငါးပါးတိလာတဲ့တောင်ပါနေတယ်လိန်ပြောတာမုတဝါဒပေါ့အပြစ်ကြီးတာကတော့ဗာလဲသူများအကျိုးပြက်အောင်လိန်ပြောတာပို့ပြီးအပြစ်ကြီးတာနော်တခါနေကြတော့ဟိုသူများစိတ်ချမ်းသာအောင်လိန်ပြောတာလေးတွေလည်းရှိသေးတယ်ဟုတ်လား fight like လို့ခေါ်တာပေါ့အဲ့ဒါတော့သိမဆိုးပါဘူးဟုတ်လားဟိုအပယ်ပရိသတ်တွေကျုပ်ပြေးနေလောက်အောင်သူအားမကောဘူးလို့ဆိုတော့ဒါမှမဟုတ်သူများအကျိုးပြည့်စုံအောင်ပြောပြီဆိုတော့ဒါတော့မရဘူးနော်ဒါတော့တကယ်ဆိုးတဲ့မုသဝါဒပိတုဏဝါစာဆိုတာကဟိုဗမာစကားနဲ့ဂုံးတိုက်တယ်ဒီလူရှိရစကားဟိုလူရှိယူသွားပြီးတော့ပြောတယ်နော်ဟိုလူရှိရစကားဒီလူရှိယူလိုက်ပြောတယ်ပြောတာလည်းပဲဟိုရည်ရွယ်ချက်ကဒီလူနဲ့မတည့်သေးလို့လည်းရည်ရွယ်ချက်ပေါ့ဟုတ်လားအဲ့ဒီလိုရည်ရွယ်ချက်နဲ့ကိုယ်ပြအောင်ပြောတာမျိုးကိုပိတုဏဝါစာလို့ဒီလိုခေါ်တယ်။ပိတုဏဆိုတာတိတ်ချေပြတဲ့ဆိုတဲ့အဓိပ္ပာယ်ရှိတယ်။တိတ်ချေပြတဲ့ဆိုသူတို့ရဲ့မိတ်ဆွေဖြစ်နေမှုကိုတိတ်ချေပြတဲ့ဖြစ်စီပြတဲ့စကားမျိုး။နော်အဲ့ဒါပိတုဏဝါစာလို့ခေါ်တယ်။အ အဲ့ဒီပြီးသူနာဝါသမှာရှောင်ကျင်ရင်လည်းပဲဒါပါတော့သမ္မာဝါစာဖြစ်တယ်တဲ့နောက်တစ်ခုကတော့ပါတော့ပရုဒ္ဒဝါစာကျန်းထန်းတဲ့စကားပြောတယ်အဲ့ဒီကျန်းထန်းတဲ့စကားပြောတာမှရှောင်ကျင်တာကိုသမ္မာဝါစာနော်သမ္မာဝါစာကျန်းထန်းတဲ့စကားဆိုတော့ဆဲတာဆိုတာပါအကုန်ပါတယ်ပေါ့အဲ့ဒီကျန်းထန်းတဲ့စကားဆိုတဲ့နေရာမှာဒီစေတနာကျမ်းတမ်းတာကိုပို့ပြီးတော့ဆိုလို့ရတယ်။သကလုံးကျမ်းတာတဲ့စေတနာကျမ်းရင်ဒါဧကံဘုရုဒ္ဓဝါစာဖြစ်တယ်။သကလုံးမကျမ်းတော့လည်းပဲစေတနာကျမ်းရင်ဘုရုဒ္ဓဝါစာဖြစ်တယ်တဲ့။အဲ့တော့စေတနာပို့ပြီးတော့အရေးကြီးတယ်ကွာ။အမှန်တိုင်းကတော့ဒီဟာတွေကောက်နိုင်ရင်အရကောက်နိုင်ရင်စေတနာကိုကောက်ရတာတည်းကြီးပဲ။ဟာဒါဟာဟိုကျမ်းစာကလားဖြစ်တော့နည်းနည်းရှုပ်မှဆိုလို့မပြောတော့။အဲ့တော့ဘုရုဒ္ဓဝါစာဟာစေတနာကျမ်းရင်ဧကံဖြစ်တယ်နော်စေတနာမကျမ်းရင်ဘုဒ္ဓဝါစာမဖြစ်ဘူးဒါနဲ့ပတ်သက်ပြီးတော့ဟိုကျမ်းကံမှာဟိုပုံဝှုထုလေးတွေပေးထားတာဖြစ်တယ်အဲသားကနော်အမေရဲ့စကားကိုနားမထောင်မင်းနဲ့မသွားပါနဲ့ဆိုတော့ထွက်သွားတယ်အဲ့လိုထွက်သွားတဲ့အခါကျတော့အမေကချိန်ဆဲလိုက်တယ်တဲ့နော်နေ့ကိုဒီခါလေးကျွေးရင်းကြီးလိုက်ပြီးတော့ခတ်ပါသေးတယ်လို့ဒီလိုချိန်ဆဲလိုက်တယ်အဲ့ဒါနဲ့တန်းကသူသွားတဲ့ခါကျကျောတယ်သွားတော့ကျွဲရင်းကြီးအဟုတ်လိုက်တော့တယ်သူကျွဲခတ်မလို့သူလိုက်တော့သူကဘယ်လိုစိတ်ထဲကဒိဋ္ဌံလိုက်လဲဆိုတော့ငါအမေစိတ်ထဲရှိတဲ့အတိုင်းဖြစ်ပါစေငါအမေပြောတဲ့စကားအတိုင်းမဖြစ်ပါစေနဲ့ပေါ့သူအဲ့ဒီလိုဒိဋ္ဌံလိုက်တယ်ဆိုလို့ဒါကတော့သူ့အမေကစိတ်ဆုပ်ပြီးတော့ပြောလိုက်တာတကယ်တော့ပဲလူလားမလဲသူသားကျွဲခတ်တာအဲ့တော့ငါအမေစိတ်ထဲရှိတဲ့အတိုင်းဖြစ်ပါစေဆိုတော့အဲ့ဒီမှာကျွဲကြီးကသူ့ရှောင်ပြီးတော့ထွက်သွားတယ်အဲ့လိုပြောတဲ့စကားမျိုးနင့်ကျွဲခတ်ပါစေဟဲ့လို့ပြောလိုက်တာဒါကျမ်းတဲ့တဲ့စကားပဲအမှန်ကားတော့ဟုတ်တယ်မလားကျိန်တဲ့တဲ့စကားသို့တော့ဒီမိခင်ကသာသမိပုံမှာဒီလိုကျမ်းတဲ့တဲ့စေရနာမရှိတော့စေရနာကောင်းနေတဲ့အတွက်ကြောင့်မို့စေရနာတန်ရှင်းနေတဲ့အတွက်ကြောင့်မို့အဲ့ဒါဖရုဒ္ဓဝါစာမဖြစ်ဘူးလို့ကျမ်းသာမှာဆိုတယ်စေရနာကျမ်းပြီးတော့စကားတိမ်မွေ့စကားချောပြီးတော့ဖရုဒ္ဓဝါစာဖြစ်တာဒါကတော့ဟိုရှိတုန်းကရှင်ပြင်းနေပါလေလူတွေကတခိုးတွေပါလေပေးတံပေးကျင်တဲ့အခါကျတော့ဒီကောင်ကိုကောင်းဟိုအေးချမ်းချမ်းသာသာအိပ်ပါစေကွယ်လို့ဒီလိုပြောလိုက်တာမျိုးတွေရှိတယ်နော်ဟိုကောင်းကောင်းတိတ်လိုက်ပါဘောလေဆိုလိုတာတတ်လိုက်ပါလို့ဆိုလိုတာအဲ့ဒီလိုပြောတဲ့အခါကျတော့စကားကတော့ဘယင်ကြီးပါရဲ့နော်သူအိတ်တော့ပါနေသူပြောတာဒါမှမဟုတ်စေတနာကတော့ဒီကောင်ကတတ်လိုက်လို့ပြောတယ်စေတနာကကျမ်းတမ်းတဲ့အတွက်ကြောင့်အဲ့ဒါမျိုးကျတော့ဖရုဒ္ဓဝါစာဖြစ်တယ်အဲ့ဒါကြောင့်မို့ဖရုဒ္ဓဝါစာဖြစ်မှုမဖြစ်မှုမှာတကယ်စကားလုံးကျမ်းတမ်းတာမကျမ်းတမ်းတာတဲ့ဘာကဘုံရေးကြည့်တာစေတနာကျမ်းတာမကျမ်းတာကဘုံရေးရှိတယ်ရှိတယ်အဲ့ဒါကြောင့်မို့စေတနာကျမ်းနေရင်တကယ်လုံးနှားလာလေးသုံးလေတာဖရုဒ္ဓဝါစာဖြစ်တကယ်စေတနာမကျမ်းဘူးအဲတကယ်လုံးကျမ်းတာသုံးနိုင်ပြီတဲ့ဒါဖရုဒ္ဓဝါစာမဖြစ်ဘူးလို့ဒီလိုမှတ်ရမယ်အဲ့ဒီဖရုဒ္ဓဝါစာနဲ့ပတ်သက်ပြီးတော့ဟိုသူများတွေကကိုကျမ်းကျမ်းသာသာပြောလာတယ်ဆိုဆဲလာတယ်ဆိုရင်စိတ်ထဲကမခံချင်တာဘူးဟာကိုကလည်းဒီလိုပဲပြန်လိုက်ချင်တာအဲ့တော့မြတ်စွာဘုရားဘယ်လိုများကျင့်သုံးခဲ့တယ်လဲဒီသူများကသူ့ဘောမတော်လျော်ပြောတာနဲ့ပတ်သက်ပြီးတော့ဆိုတော့ဟိုပုံသားတယောက်ရှိတယ်အမှန်တော့နှစ်ယောက်ပေါ့လေပထမတယောက်ကပထမတော့မြတ်စွာဘုရားနဲ့သူတို့နဲ့မတည့်ဘူးဆိုတော့မြတ်စွာဘုရားရံပြီးလို့ထင်းနေလား။နောက်အတိတ်နောက်အဲ့ဒီအကိုဖြစ်တဲ့လူကထင်းတယ်။ဘုရားရှိလာပြီးတော့စကားပြောရင်းကနေပြီးတော့မြတ်စွာဘုရားသဘောကျပြီးတော့နောက်ဆုံးသူကယဟန်ပင်သာဖြစ်သွားတာဟုတ်ယဟန်ပြုပြီးတော့ဆိုတော့ညီရတာတိတ်သိဆိုးလာတယ်။သူနာမည်ကလည်းအကောတကဆိုဆေးရည်တတ်တဲ့လူဆိုတဲ့လေးပဲရှိတယ်။သူကတိတ်သိဆိုးပြီးတော့ဘုရားပါပြီးတော့ငါတော့ဟောပြုမှာပဲပေါ့လေ။နောက်မြတ်စွာဘုရားနဲ့တွေ့တဲ့ခါကျတော့ဟောသူ့အိမ်သွားတယ်။မြတ်စွာဘုရားဆံခါပိုင်းတွေ့တဲ့ခါကျမြတ်စွာဘုရားကိုအမျိုးမျိုးဆဲဆိုတာအဲ့မျိုးမျိုးသေးဆိုတဲ့ခါကျတော့မြတ်စွာဘုရားကဘယ်လိုလုပ်တယ်လဲအဲ့သိမှတ်ပကောင်းတယ်နော်အဲ့လိုပြောတဲ့ခါကျတော့မေးတယ်ပုံနာမင်းအိမ်ကဧည့်သည်တွေပါလေလာဘူးလားငါလာဘူးလားပေါ့မင်းရဲ့ဧည့်သည်တွေလာတဲ့ခါကျတော့မင်းကဟိုသူ့နေရာထိုင်ခင်းဟာမလုပ်ဘူးလားဟိုပြီးတော့ကြေးစားစရာတောက်စရာတွေမပေးဘူးလားဟာပေးတာပေါ့ကိုယ်နဲ့အဲ့ကောင်းပြီအဲ့ဒီအဲ့တွေကမင်းပေးတဲ့ဓာတ်တွေကိုလက်မခံရင်အဲ့ဒီပစ္စည်းတွေပဲရောက်သွားတယ်။ဟာဒါဒီပြီတော့ဟာပဲပေါ့ဒါဒီပြီတော့ပဲပြန်ရတာပေါ့။အေးအခုလည်းအဲ့လိုပဲမင်းကငါ့ကိုဓာတ်တွေပေးနေငါမယူဘူးငါလက်မခံဘူး။အဲ့ဒါမင်းပြောတယ်မကောင်း ဆိုးရတယ်မရှိတဲ့ကြောင့်ပဲပေါ့လေအဲ့ဒီလိုပြောလိုက်တယ်အဲ့ဒါနဲ့နောက်တော့သူကလည်းဘုရားကိုသဘောကျသွားတယ်။နောက်မြတ်စွာဘုရားရဲ့တာဝကဖြစ်ပြီးတော့ယဟန္တာဖြစ်သွားတယ်။အဲ့တော့ဟိုဘာခေါ်လဲအတူယူဖို့ရတာပါလဲဆိုရင်သူများတွေကိုဒီလိုပြောနေဒီလိုပဲသိပြရမှတ်လဲပါဟုတ်လားနေရရင်ငါလက်မခံဘူးနေရှိပဲဒီကနေ့ပြန်လိုက်မယ်ပေါ့အဲ့တော့မြတ်စွာဘုရားကျင့်သုံးပုံအတူကိုအမျိုးမျိုးမတော်မတရားတွေဆိုတော့ဒီပုံမနာဆိုးနေအောင်ဆဲဆိုးလာဘူးအဲ့ဒီဥပမာနဲ့မြတ်စွာဘုရားပြန်တော့အဲ့တော့မင်းဟာငါလက်မခံဘူးအဲ့ဒါနေရှိပဲပြန်သွားပြီပေါ့ဒီလူတ္တဝါတွေရဲ့သဘောကဟိုမကောင်းတာကိုမကောင်းတာနဲ့ပြန်ချင်တတ်တယ်ဟာကောင်းရင်လည်းကောင်းတာနဲ့ပြန်ချင်တတ်တယ်ဆိုတော့ဒါဟာလူတ္တမန်တို့ရဲ့သဘောတရားပဲဒါလူတိုင်းလူတိုင်းဒီလိုပဲစိတ်ရှိမှာပဲအဲ့တော့ရှင်းလုံးကရှင်းလုံးကဆိုတာဇတ်တော်တစ်ခုမှာဘယင်နှစ်ယောက်ရှိတယ်ပေါ့လေအဲဘုရားလောင်းဘယင်ကလည်းတစ်ပါးပေါ့လေဟာအဲဘယင်နှစ်ယောက်ရှိတော့သူတို့နိုင်ငံကတိတ်ကောင်းတယ်လို့ပြောသူတို့အုပ်ချုပ်တာတိတ်ပြီးတော့ညတာတော့ကောင်းတော့ဘယင်ကိုအပြစ်ပြောတယ်လို့မရှိဘူးတဲ့မရှိတော့ဘယင်ကငါ့အမြန်မကောင်းပြောတယ်လို့များရှိလိမ့်မလားဆိုပြီးတော့သူကလိုက်ပြီးတော့စုံစမ်းတာပထမသူ့မျိုးတဲ့ရင်စုံစမ်းပေါ့ဘယ်လိုနေရာပဲလိုက်ပြီးသူကတားဟူဘာခွန်းလဲရိုးရိုးဝတ်စားနေပေါ့တော့စုံစမ်းတော့ဘယ်လိုမှမကြားရဘူးလေမကောင်းတာဆိုဒါဖြင့်ငါ့မျိုးတော့မှာတော့ငါလည်းနီးနေလို့မပြောတယ်လို့ပြောတယ်လို့မရှိတာနေမှာပေါ့လေမျိုးပြန်ထွက်ပြီးတော့ငါစုံစမ်းမယ်ဆိုတော့ယထာလေးတစ်နေနဲ့တော့တယ်ဒီလိုပဲနောက်ပြင်တစ်ပါးလာလည်းပဲခုလိုပဲစုံစမ်းမလို့ထွက်လာတော့အဲ့ဒီသူတို့နှစ်ယောက်ဟာလမ်းမှာတွေ့လမ်းတွေ့တော့အဲ့ဒီစားရဲပါတဲ့အတိုင်းပေါ့လေလမ်းကလည်းပဲယထာတစ်နေမှာတွားနိုင်တဲ့လမ်းရှောင်းလို့မရဘူးအဲ့လိုတွေ့နေတဲ့ခါကျတော့ယထာတစ်နေယောက်ကဆင်းပြီးတော့အဲ့ဒီမှာသူတို့ယထာတစ်နေစကားပြောတာတော့မှတ်သားပြန်ကောင်းတယ်ယထာတစ်နေတစ်နေယောက်ကလည်းပြောဟေးဒီမှာဘယ်လိုဘယင်ပါလာတယ်ပေါ့မင်းဖဲဟုတ်ကဲ့လေဟာငါကလည်းဘယင်ပဲမင်းဖယ်တဲ့အဲ့လိုပြောတော့သူဖယ်တဲ့နဲ့ကိုဖယ်တဲ့နဲ့ပြောတဲ့ခါကျတော့တရားပြောမရဘူးပေါ့မရတော့မှအေးကွာဒီလိုဆိုရင်မင်းဘယင်ကဘယ်လိုအချိုးအစားရှိလဲငါဘယင်ကဘယ်လိုအချိုးအစားရှိလဲအဲ့ဒါပြောအဲပြီးတော့မှကောင်းတဲ့ဘယင်ကအနံ့ယူတတ်ပေါ့ဟိုဘယင်ယောက်ကသူ့ကသူယထားတယ်မှနေတော့ဘာသိမှာမဟုတ်ဘူးအဲ့ဒီခါကျတော့ဟိုဘယင်တစ်ပါးဘက်ကပြောတယ်တဲ့ငါတို့ဘယင်ကကျန်းတဲ့အကောင်ကိုလည်းကျန်းတယ်လို့ဆုံးပါတယ်ပေါ့တိမ်မွေ့တဲ့ကောင်ကိုလည်းတိမ်မွေ့သလိုဆုံးပါတယ်။ကောင်းတဲ့လူလည်းကောင်းသလိုဆုံးပါတယ်။မကောင်းတဲ့လူကြတယ်လည်းမကောင်းတဲ့နည်းနဲ့ဆုံးပါတယ်။တို့ဘယင်ကအဲ့လိုဆုံးပါတယ်။ဒါကြောင့်မို့တို့နိုင်ငံမှာတာယာဝါပြောတယ်ပေါ့လို့။ဆိုတော့ဖယားလောင်းရဲ့ယထာတိငါတော့ပြောတယ်။ဟာငါတို့ဘယင်ကတော့စိတ်ဆိုးနေတဲ့လူကိုစိတ်မဆိုးခြင်းဖြင့်နိုင်အောင်လုပ်တယ်။သူတော်ကောင်းမဟုတ်တဲ့အကောင်ကိုသူတော်ကောင်းဤသူတော်ကောင်းဖြစ်သူတော်ကောင်းဖြစ်ရှင်သူနိုင်အောင်လုပ်တယ်။နှမျောသိနေတဲ့အကောင်ကိုပိတ်ကန့်ချင်းဖြစ်နိုင်အောင်လုပ်တယ်။လိန်ကြိုးတဲ့အကောင်ကိုမှန်ကန်စွာပြောချင်းဖြစ်နိုင်အောင်လုပ်တယ်။ဒုဗျင်ကဒီလိုပဲကွာ။အဲ့ဒီခါကျတော့သူ compare လုပ်ကြတာပါဟုတ်လားသူဟိုဗျင်ကဒီပဲဆိုတော့အဲ့ဒီဟိုဘုရားလောင်းမဟုတ်တဲ့ဗျင်ကယထာရင်ပြောတာဟာဒါပြင်မင်းဗျင်ကတာရဲကွာ။သူကအကျမ်းမသုံးမဲ့လည်းပေါ့ဟုတ်လားအနုနည်းနဲ့ကြည့်သူကအောင်မြောင်လှုပ်တာတော့မင်းပြင်ကတားတယ်ဆိုပြီးတော့သူ့ပြင်ရထားကိုပေးဖယ်ပေးတယ်လို့ပြောတယ်အဲ့တော့ဟိုပြင်ကသွားတယ်အဲ့တော့ဟိုပုထုဇဉ်တွေအနေနဲ့ဘာပဲပြောမကောင်းတဲ့လူမကောင်းတဲ့လူလှုပ်လိုက်ချင်တာပဲဟုတ်လားကောင်းတယ်လည်းကောင်းတယ်လို့ပေါ့လေအဲ့မြတ်စွာဘုရားရဲ့အထုံးအမနော်ဘုရားအလုံးသူရဲ့ကျင့်ဤကတော့သူမကောင်းလည်းပဲကိုကမကောင်းတာနဲ့မပြန်နဲ့ကိုကကောင်းတာနဲ့ပဲပြန်ပေါ့လေအဲ့ဒီလိုအဆုံးအမရှိတယ်။တန်းနေတယ်များလိုက်နိုင်နိုင်ရင်ကိုယ်လည်းချမ်းသာတယ်၊သူလည်းချမ်းသာတယ်လို့။ကောင်းပြီဒါကဖုရဒဝါစာနဲ့စပ်ပြီးတော့တကားအပြင်ဆက်သွား။နောက်ဆုံးတစ်ခုကပါတော့တန်ဖတ်ပလပါတဲ့။နော်တန်ဖတ်ပလပါဆိုတာကဟိုပိန်ဖြင်းတဲ့စကားလို့သုံးလို့ရှိတယ်။စဘာအပိန်ဖြင်းလို့သုံးတာရှိလားမသိဘူး။ဟမ်ရှိတယ်ပါလား။ဟိုအနှစ်အဆန်မပါတာ။အဲဆိုးတူပဲဟိုမက်ဟုတ်ကုသိုလ်ရအောင်မဟုတ်တဲ့စကားမျိုးတွေကိုပြောတာကိုတဲ့ဒါသံဖတ်ပလာပါလို့ခေါ်တယ်။လကအကျိုးမရှိတဲ့စကားတွေပေါ့လေ။အဲ့လိုစကားတွေကိုပြောတာ။အဲ့ဒီပြောတာမှရှောင်ကျင်ရင်ဒါလည်းပဲပါတော့။တမ္မာဝါစာဖြစ်တယ်။အဲ့လိုကုသိုလ်မရဘဲနဲ့မတော်မတရားဆိုစကားတွေလည်းအလွန်ပေါ်တယ်ခုခေတ်က။အဲ့ဒါတွေကိုလည်းပဲတတ်နိုင်တယ်မင်းကြီးကရှောင်နိုင်ရင်ဒါအကျိုးရှိတယ်ပေါ့။အ အဲ့ဒီလိုဝစီဒုစရိုက်၄ပါးမှရှောင်ကျင်တာကိုဘာလို့ခေါ်လဲသမ္မာဝါစာလို့ခေါ်တယ်အဲအဲ့ဒီသမ္မာဝါစာကိုဟိုတိလယူတဲ့ခါမှာမုတာဝါဒဝေဒမနိလို့ယူလိုက်ရင်ဒါအဲ့ဒီသမ္မာဝါစာဖြစ်မှာတော့ပဲလို့နော်အဲပြီးတော့ဟိုတိလကအမျိုးမျိုးရှိတယ်ဟိုအာဇီဝဓမ္မကတိလဆိုတာမျိုးကြတော့အဲ့ဒီခုနဟိုဝစီဒုစရိုက်၄ပါးစလုံးမှရှောင်ကျင်တာတွေကိုပါယူတယ်ဆိုတော့ဆိုတော့ချောပြေကုန်တဲ့ချင်းမှအရှောင်ကျင်ပါ၏နော်ကျန်တဲ့သကားပြောဆိုခြင်းမှာရှောင်ကျင်ပါ၏အချင်းဤသကားပြောဆိုခြင်းမှာရှောင်ကျင်ပါ၏ဆိုရင်အဲ့ဒါသမ္မာဝါစာဖြစ်တယ်အဲ့တော့သမ္မာဝါစာဆိုတာအမှန်တမ်းပြောရင်ရှောင်ကျင်ပါ၏လို့ဒီလိုဆိုတဲ့အတွက်ကြောင့်မို့သူကတီလနဲ့ဆိုင်တယ်တီလယူတဲ့အခါကျတော့အဲ့လိုပဲမဟုတ်လားနော်ဥဒဝါဒဝေရမဏိစတဲ့ခြင်းကျတော့ရှောင်ကျင်တယ်အဲ့လိုအဲ့ဒါဒီသမ္မာဝါစာဟာအမှန်ကတော့တီလနယ်ထဲမှာရှိတယ်ဘာဝနာနယ်မဟုတ်ဘူးပွားများတာမဟုတ်ဘူးရှောင်ကျင်တာထင်မိမိရဲ့ကာယကံဝစီကံဒီမှာဆိုဝစီကံပေါ့သမ္မာဝါစာဆိုတော့မိမိရဲ့ဝစီကံကိုထိမ့်သိမ့်တာဒါတိလငယ်တယ်မှာရှိတယ်။ကံသမ္မာဝါစာပြီးတော့ပါတော့သမ္မာကမ္မန္တနော်သမ္မာကမ္မန္တမှန်ကန်စွာပြုလုပ်ခြင်းကမ္မဆိုတာအမှုပြုလုပ်တယ်အဲ့တော့ကာယကံဆိုသိတယ်မဟုတ်လားနားလည်တယ်မကြားဘူးလားမဟုတ်လားနော်ကာယကံဆိုပါတော့ခန္ဓာကိုယ်နဲ့ပြုလုပ်တဲ့အမှုမျိုးကိုဘာလို့ခေါ်လဲကာယကံလို့ခေါ်တယ်အဲဒီကာယကံကာယကံ၃ပါးရှိတယ်တဲ့ဘာလို့ကာယကံ၃ပါးလဲသူများအတက်တက်ခြင်းသူ့ဥစ္စာခိုးခြင်းသူ့အိမ်ယာပြစ်မှားခြင်းအဲဒီ၃မျိုးမှရှောင်ကျင်မှုကိုဘာလို့ခေါ်လဲတမ္မာကမ္မန္တလို့ခေါ်နော်တမ္မာကမ္မန္တအဲ့တော့တမ္မာကမ္မန္တဆိုတာကာယဒုစရိုက်၃ပါးမှရှောင်ကျင်ခြင်းသူ့တက်တက်ခြင်းသူ့ဥစ္စာခိုးခြင်းသူ့အိမ်ယာပြစ်မှားခြင်းအဲ့ဒီ၃မျိုးကရှောင်ကျင်ရင်တမ္မာကမ္မန္တဖြစ်တယ်တဲ့အဲဒီတမ္မာကမ္မန္တလည်းပဲခုနပြောတဲ့တမ္မာဝါစာလိုပဲတိလနယ်ထဲမှာရှိမိမိရဲ့ကာယကံကိုချုပ်ပြီးစောင့်ထိန်တာဘာဝနာဆိုတာကစိတ်နော်စိတ်ကိုထိန်းချုပ်တာကိုဘာဝနာခေါ်တယ်ကာယကံဝစီကံကိုထိန်းချုပ်တာကိုတိလလို့ခေါ်တယ်သမ္မာဝါစာသမ္မာကမ္မန္တနောက်တစ်ခုကပါနော်သမ္မာအာဇီဝမှန်ကန်စွာအသက်မွေးမှုတဲ့အဲ့ဒါအသက်မွေးမှုမှန်ကန်ရမယ်တဲ့မိမိအသက်မွေးဝမ်းကြောင်းလုပ်တဲ့အခါမှာဟိုသူတို့ဘာဒုက္ခရောက်နေမဲ့လုပ်ငန်းမျိုးဘာမျိုးအဲ့ဒါမျိုးကိုရှောင်ကျင်ပြီးတော့ဟိုကောင်းမွန်တဲ့အပြစ်ကင်းတဲ့အသက်မွေးမှုမျိုးနဲ့အသက်မွေးရမယ်အဲ့ဒီလိုဒီမမှန်ကန်တဲ့အသက်မွေးမှုမှရှောင်ကျင်တာကိုဘာလို့ခေါ်လဲတမ္မာအာဇီဝဒီလိုခေါ်တယ်အဲ့တော့မှားယွင်းသောအသက်မွေးမှုကိုရှောင်ပယ်ပြီးတော့မှန်ကန်တဲ့အသက်မွေးမှုနဲ့အသက်မွေးတာကိုတမ္မာအာဇီဝအဲ့ဒီတမ္မာအာဇီဝနဲ့ပတ်သက်ပြီးတော့ဒီမပြုတ်လုတဲ့နဲ့ကုံတွယ်မှုဆိုတာလေရှိတယ်မြတ်စွာဘုရားဟောတာအဲ့ဒီကုံဟိုမပြုတ်လုတဲ့နဲ့ကုံတမှုစာကိုမိမိတို့ကရှောင်ကျင်ပြီးတော့တခြားနည်းနဲ့အသက်မွေးဝမ်းကြောင်းပြုတ်လုတာကိုတမ္မာအာဇီဝလို့ဒီလိုခေါ်တယ်။အဲ့ဒီမပြုတ်လုကောင်းတဲ့အသက်မွေးမှုမျိုး၅မျိုးရှိတယ်တဲ့။လက်နဲ့တဲ့နော်လက်နဲ့ဒီသူများတတ်ဖို့ရပြည့်တဲ့တဏှတ်လိုပါလို့ပေါ့နော်လက်နဲ့အဲလှုပ်စိပြီးတော့ရောင်းတာနော်နောက်တစ်ခုကတော့ဆိုလူရောင်းတာတဲ့လူကုန်ကူးတာရှိတော့မှာဟိုဟိုတယောက်ကဟိုတနည်းအားဖမ်းလာဒီနည်းဒီနည်းလူကိုရောင်းစားတာမျိုးပေါ့လေနော်ပြီးနောက်တစ်ခုကတော့ဗါတော့သတ္တဝါတွေကိုတတ်ပြီးတော့ကုန်ကူးတာဆိုတော့အသားရောင်းတာလို့ဗါတော့ပေါ့အဲတော့နောက်တစ်ခုကတော့အရက်နောက်တစ်ခုကတော့အစိတ်အစိတ်ကြီးအစိတ်ထုတ်လုပ်ပြီးတော့ရောင်းတာမျိုးအဲ့ဒီ၅မျိုးဟာမြတ်စွာဘုရားအလိုတော်အတိုင်းပြောမယ်ဆိုရင်ဒါမှားယွင်းသောအသက်မွေးမှုလို့ဒီလိုခေါ်ရအဲ့ဒါဟုတ်တဲ့ကိုယ်တိုင်လည်းမလုပ်ရဘူးတဲ့သူတစ်ပါးကိုလည်းပဲမလုပ်စေရဘူးတဲ့အသက်မွေးမှု၅မျိုးရှိတယ်အဲ့ဒီ၅မျိုးကိုကြည့်ပြီးတော့မိမိတို့ကရှောင်နိုင်ရင်တမ္မာအာဇီဝဖြစ်တယ်ပေါ့ အဲ့တော့တမအာဇီဝဟာလည်းပဲရှောင်းကျင်တာပဲမှားရင်တော့အသက်မွေးမှုမှရှောင်းကျင်တာပဲရှင်းရှင်းပြောမယ်ဆိုရင်တော့တမအာဇီဝဟာခုနပြောခဲ့တဲ့ဝစီတုဇိယ၄ပါးနဲ့ကာယတုဇိယ၃ပါးမှရှောင်းကျင်တာပါပဲအဲ့လိုရှောင်းကျင်တာကိုတမအာဇီဝလို့ခေါ်တယ်ဟာဒီနေရာမှာလည်းပဲတမအာဇီဝနဲ့ပတ်သက်ပြီးတော့နိုင်ငံခြားလူတွေရေးရင်ဒီတမအာဇီဝရဲ့သဘောကိုခုနပြောတဲ့ဟို၅မျိုးမှရှောင်းကျင်တာလောက်ကိုပဲသူတို့ကရေးတယ်ဝစီတုဇက်၄ပါးကာတုဇက်၃ပါးမှရှောင်းကျင်ပြီးတော့အသက်မွေးတယ်ဆိုတာကိုသူတို့တိတ်မရည်တတ်ကြအဲ့တော့ဒီနေရာမှာနားလည်ထားဖို့ကပါတော့ငါတတ်ပြီးတော့အသက်မွေးရမှာပါเนาะအဲ့တော့တဏှာတဲ့တယောက်အဖို့ပါဏတိပါဒဟာအသက်မွေးမှုအဲ့ဒီတဏှာတဲ့ဟာတစ်ချိန်မှနောင်တတရားတံဝေကတရားရပြီးတော့အဲ့ဒီတဏှာလုံးကောင်းကိုစွန့်ထုတ်လိုက်မလုတော့ဘူးရှောင်ကျင်လိုက်အဲ့ဒီလိုရှောင်ကျင်လိုက်တဲ့အခါမှာသူ့တန်တံမှာတမကမန္တဖြစ်မလားတမအာဇီဝဖြစ်မလားနော်ဒီပြဿနာရှိငါတစ်ချိန်မှသူရှောင်ကျင်တာဆိုတော့တမကမန္တဖြစ်တယ်လို့မဆိုသင့်ဘူးလားနော်ဒါပေမဲ့လို့ဒီနေရာမှာငါတတာဟာသူကအပျော်တတာမဟုတ်ဘူးတခါတလေမှသူကငါးဖြာပြီးတတ်တာမျိုးမဟုတ်ဘူးအတ္တမွေးဝမ်းချောင်းအနေနဲ့တတ်တာအဲ့ဒီအတ္တမွေးဝမ်းချောင်းဖြစ်တဲ့ပါဏာတိပါဒမှာရှောင်ကျင်တဲ့အတွက်ကြောင့်မို့အဲ့ဒီအဲ့လိုရှောင်ကျင်တဲ့အခါမှာသူ့တဏ္ဍာမှာတမ္မာအာဇီဝဖြစ်တယ်လို့ဆိုရတယ်ဒါနလည်းထားထို့တူပဲဆိုတော့လူတယောက်ဟာမှုသားပြောဖို့တော့အတ္တမွေးတယ်ပဲပြောပါတော့ဆိုရပါတယ်ရှိတယ်ပဲပြောရပါတယ်ဟုတ်လားလိန်လိန်လည်းပြောခြင်းဖြင့်အတ္တမွေးတယ်ဆိုပါတော့အဲ့ဒီလူဟာတနေ့မှာတံဝေကဖြစ်ပြီးတော့အဲ့ဒီလိန်လေပြောဆိုခြင်းမှရှောင်ကျင်လိုက်တယ်။အဲ့လိုရှောင်ကျင်လိုက်ရင်လည်းပဲသူ့မှာဘာဖြစ်လဲ။တမ္မာအာဇီဝဖြစ်တယ်လို့ဆိုရတယ်။တမ္မာဝါစာဖြစ်တယ်လို့မဆိုရဘူး။အဲ့ဒီလိုဒီအတ္တမွေးဝမ်းကြောင်းမဟုတ်တဲ့ဝစီတုဇ္ဇ၄ပါးမှရှောင်ရင်တမ္မာဝါစာဖြစ်တယ်။အတ္တမွေးဝမ်းကြောင်းဖြစ်တဲ့ဝစီတုဇ္ဇ၄ပါးမှရှောင်ရင်တမ္မာအာဇီဝဖြစ်တယ်အတ္တမွေးဝမ်းကြောင်းမဟုတ်တဲ့ကာယဒုစရ၃ပါးမှရှောင်ကျင်ရင်တမ္မာကမ္မန္တဖြစ်အတ္တမွေးဝမ်းကြောင်းဖြစ်တဲ့ကာယဒုစရ၃ပါးမှရှောင်ကျင်ရင်တမ္မာအာဇီဝဖြစ်တယ်အဲ့ဒါလေးလည်းမှတ်စေတယ်အဲ့ဒီအကြောင်းကရေးတဲ့လူနဲ့ရေးတဲ့လူဆိုနိုင်ငံခြားလူတွေပြောတာဟာကိုယ်ဗမာပြည်မှာတော့ဒါကဖုန်းကြီးတိုင်းပေါ့လေနားလည်နေတာမလို့အထူးပြောရမှာမလို့ဒါမဲ့လို့အင်္ဂလိပ်လိုစာအုပ်တွေဘာတွေဖတ်ပြီးဆိုရင်တော့အဲ့ဒါမျိုးကတဲသူတို့ကရေးခဲ့တယ်။ဒါဆိုသူတို့ကိုယ်ကဒါကိုသိဟန်မတူဘူး။ကောင်းပြီ။အဲ့တော့အဲ့ဒါကတမ္မာအာဇီဝနော်။ဒါကြောင့်မို့တမ္မာအာဇီဝဆိုတာအတ္တမွေးဝမ်းကြောင်းဖြစ်တဲ့ဝစီဒုစရိုက်၄ပါးနဲ့ကာယဒုစရိုက်၃ပါးမှရှောင်ကျင်မှုကိုခေါ်သည်။နော်။ပြီးတော့မြတ်စွာဘုရားတခြားမှာဟောထားတဲ့တခြားတုတ်မှာဟောထားတဲ့အနည်းနဲ့ပြောမယ်ဆိုရင်ဒီမိစ္ဆာမှားရင်တော့အတက်မွေးမှုဆိုတဲ့မိစ္ဆာဇီဝ၅မျိုးမှရှောင်ကျင်ရှောင်ကျင်ပြီးတော့မှန်ကန်တဲ့အတက်မွေးမျိုးမျိုးအတက်မွေးမှုမျိုးနဲ့အတက်မွေးတာကိုတမ္မာအာဇီဝလို့ခေါ်တယ်။ဒါပါပဲ။အဲဒီမှာခုနပြောတဲ့၅မျိုးလည်းလားမှတ်ထားခဲ့ကြတယ်နော်။လက်နဲ့ရောင်းတာလူရောင်းတာအသားရောင်းတာအရက်ရောင်းတာအစိတ်ရောင်းတာ။ဒီနေ့ကမှတမအာဇီဝဖြစ်ဖို့မလွယ်ဘူးနော်တော်တော့မလွယ်ဘူးဘာတခါလေးတော့ကိုကထိုးလို့ရောင်းတာမဟုတ်ဘူးမလို့ကိုကဆိုင်သွားအလုပ်လုပ်တဲ့ခါကျတော့ဒါရီကမကင်မနေမရောင်းမရောင်းမဲနေလို့မဖြစ်ဘူးဟုတ်လားနော်တခြားလူတွေကလည်းအဲ့ဒါကြီးမေးတယ်အဲသူတို့ကတမအာဇီဝဖြစ်မှာမဖြစ်ဘူးလားတောင်ပြောတော့ကဲတကွာဆိုတော့အဲ့ရောင်းတဲ့ဆိုင်ကိုကသွားအလုပ်လုပ်မိပါသေးတယ်ဟုတ်လားအဲ့ရောင်းကိုရောင်းနေရတော့မှမရောင်းကိုလှုပ်ပြုတ်တော့မှာအဲဒါမလွယ်ဘူးနော်ပြောပါထုတ်တူပဲဟိုကိုကိုဆုံးဆိုင်နေပါလိမ့်မှာဆိုဆေးတွေအမျိုးမျိုးရှိတယ်မဟုတ်လားကြက်တဆေးတို့ဘာတို့လည်းရှိတယ်ဆိုတော့ဒါတွေကလည်းဟိုကိုကအလုပ်တစ်ပတ်ဖြစ်နေပြီဆိုရင်ဒါတွေသွားပြီးတော့ထားရမယ်ရောင်းရမယ်နော်ဒါတွေတော်တော်ခက်တယ်အဲ့ဒါကြီးကဆိုတော့တလောလည်းဟိုဒီနေမှာလေးကမင်းတယ်သူကအလုတ်ကပြပြုတ်နေကြာကြီးဒါနဲ့အလုတ်ကလေးရလည်းလုတ်တယ်အဲ့ဒီလုတ်ကဘာလုတ်လို့ဆိုဟိုတန်ကားတွေလုတ်တဲ့အခါမှာတန်ကားတုံးတဲ့ပစ္စည်း
ဒါသူကလှုပ်တာပေါ့လေအဲပတ်စင်လှုပ်တဲ့ဟာအတန်လှုပ်တာအဲ့ဒါသူတမာအဓိပ္ပာယ်ဖြစ်ပါမလားလဲလာမေးဒုက္ခပဲလို့ဖြေရခက်တယ်ဟာလဲအဲ့တော့သူကဘယ်လိုပြောလဲရတယ်ဆိုတော့စေတနာမရောက်စေနဲ့ဟုတ်လားဘာလို့အလုပ်လေးမှဒါလေးရတာရှိသေးနင်တာမလုပ်နဲ့လို့ပြောရမှာလဲပြောဖို့ကမလွယ်ဘူးလေဒီစာဝန်ကြီးရေးတာရှိတာပဲအဲ့တော့ဟိုစေတနာဟာဒီအလုပ်နဲ့ဒါငါလှုပ်တဲ့ဓာရီနဲ့အဲတတ္တဝါတွေကိုတတ်ပါစေတတ္တဝါတွေကိုမြင့်ခဲ့ပါစေဆိုတော့စေတနာမထားနဲ့ဟာအဲဒါကတော့ငါဒီလှုပ်ဒီအလုပ်ထဲဝင်မိတဲ့ကြောင့်ဒါဟာငါ့ဝတရားတစ်ခုပဲဒါငါလှုပ်ရမှာပဲဆိုတော့အနေနဲ့ဒီလိုပဲလှုပ်စေတနာသူများကိုမြင့်စေတတ်ဖြတ်ဒီစီလိုတဲ့စေတနာမျိုးထိအောင်မရောက်စေနဲ့အဲ့ဒီလိုပဲပြောပြီးတော့တခြားလှုပ်တော့နေရအောင်ရှာရရှာပြီးတော့ရရင်လည်းပြောပေါ့လေအဲ့လိုပြောအဲ့လိုပဲပြောလိုက်ရတယ်အဲမကြခင်မဲ့နောက်လို့တခုသူရသွားတော့သူတို့စိတ်ချမ်းသာသွားတယ်အဲဒီလိုဒီမတက်တာဘူးဆိုရင်ခေါက်စိတ်ထားအရေးကြီးတယ်ဒါပြောချင်တာလူတယောက်ကိုမင်းဒီလိုမလုပ်နဲ့ဟိုလို့လို့လို့ပြောရတာလဲမလွယ်ဘူးမလားဟုတ်လားအလုတ်ခဲရင်သူကများရှာထားတယ်ဒီလိုကလေးရလို့လှုပ်ပါတယ်ဒီလိုကတမာဒီမောင်းပြူမင်းမလုပ်နဲ့ဆိုတော့တခြားလို့ရုပ်ရကလေးရချင်မှရမယ်ဟုတ်လားသူ့မှာစာရုပ်စာဝန်တွေရရှိတယ်အဲဒါကြောင့်မို့အဲ့လိုပဲဖြေပြီးတော့ပြောရတာပေါ့လေဒါဖြေပြောရဆိုမှလို့ဒီဟာဟိုကျန်းကံလို့မဟုတ်ဘူးဟာကျန်းကံမှာပါတခုရှိတယ်ဒါမကောင်းတာတော့အားပေးမလို့ပြောတာမဟုတ်ဘူးနော်တောတာပါမလားပြီးတော့ကြာမဟုတ်ဆိုးရဲ့လက်နဲ့ဒီပြင်းဆင်ပေးတယ်ဆိုတော့ဝတ်ထုရှိတယ်မင်းကလေးတယောက်ကစော်တော့ရောက်ကြောင်းကြောင်းနဲ့လိုက်ပြီးစော်တော့လိုက်ပြီးသူပြီးတော့ကြာမဟုတ်ဆိုးလို့တော့မဟုတ်ဆိုးကတော့ဖြစ်နေပါပေါ့ဖြစ်တဲ့ခါကျတော့မနေ့ကျတော့အဲ့ဒီမုတ်ဆိုးတုံးမဲ့ညားတော့လှန်တော့ဘာလို့သူကကြာတာပြင်းထင်ပြရတာဟာပြင်းထင်သွားတိတ်ချပေးထားပေါ့လေအဲ့ဒါမုတ်ဆိုးကကောက်ယူသွားပြီးသူတော်လိုက်ပေါ့ပြန်လာတဲ့ခါကျလည်းသူကလည်းဆေးကြောပြီးတော့တင်လို့ပြရတယ်အဲ့တော့တောတာပန်ဆိုတာပါဏတိပါဒမပြောနဲ့ငါးပါးတည်လားဘယ်ဟာမှမလွန်ကျူးတော့ဘူးလားအသက်သာအသေးခံမယ်ဒါမလွန်ကျူးဘူးလို့ဆိုပြီးတော့ဒီကျတာပဲနဲ့ပြီးတော့ကြာဒီတတ်တော်တွေတတ်ဖို့ဟာကိုသူကဒီဟာတွေလက်နဲ့ဒီပေးနေရတယ်ပေါ့လေဆိုတဲ့ခါမှာခုနလိုပဲ तू ကဒါ तू လင်ပေါ်မှာပြရမယ် तू ဟိုတရားဆိုတဲ့အမိနဲ့ तू လုပ်တယ်။ဟာဒီဟာတွေနဲ့တတ်တော်တွေကိုတတ်ပါစေဆိုတဲ့ချက်အောင်စိတ်မရောက်ဘူးပေါ့။ဟာဒါငါ့ဘောတရားတစ်ခုပဲဆိုတော့ဒီလိုလုပ်ပေးတယ်တဲ့။ဒါတော့တော်ပါလားဒီလိုလုပ်ပေးတာရှိတယ်။အဲအဲ့ဒါကြောင့်မို့စေတနာအရေးကြီးတယ်။စေတနာကတော့ပြန်မရောက်စီနဲ့ပြီးတော့လည်းတခြားလုပ်လည်းမြန်မြန်ရအောင်ရှာရရင်မြန်မြန်ပြောင်းအောင်ပေါ့လေ။ဒီလိုပဲပြောပေးရတယ်။ဒါတမန်အာသီဝနဲ့ပတ်သက်ပြီးတော့ဒီနေ့ကမှတော့တော်တော်ကိုမလွယ်ဘူးတင်တယ်တမအာဇီဝဖြစ်ဖို့ဟာနော်ပြီးတော့မုဒ္ဒဝါဒကလည်းဒီနေ့ကတော့ပေါ်တော့ဟိုနော် small prince အဲ့ဒါမုဒ္ဒဝါဒအဲ့ဒါမဖတ်မြင်မလို့ဒုက္ခရောက်တာဟုတ်ကလားအဲ့လိုမလိုက်တမကလေးတွေဒီနေ့ကသိလို့နေနော် outside လာရင်လည်းမဟုတ်ဘူးဘာလို့တက်တက်ကြီးလိန်ရတာတော့တရားစွဲခံရမှာအဲ့ဒါကမလိုက်တမကလေးနဲ့လိန်တာဘာထူးလဲလားခဏခဏတော့တွေ့ရတယ်နော်အဲ့တော့စဉ်းစားမိတယ်ဩအသိမဝညာတို့ကဒီနေ့ကမလွဲပါလားလို့ရိုးရိုးသားသားနဲ့ကတော့မလွတ်ကြပါလားလို့ဘာဖြစ်ဖြစ်အများအားဖြင့်လေးတွေရှိတယ်ခစ်ကလေးတွေရှိတယ်တို့ကဒီဒါကလို့မင်းတို့အနေနဲ့တော့တက်နေသမျှပေါ့လေဟာဒါမှအာဒီဝါဖြစ်အောင်လည်းမဒါတော့ကြိုးစားတဲ့ကောင်းပြီဒါတမအာဒီဝါဒါကြောင့်မို့တမအာဒီဝါဟာလည်းပဲတမဝါစာတမံသမကမန္တတို့လူပဲတိရနဲ့ဆိုင်တယ်ဒီလိုမှတ်ရမယ်ဒါစိတ်လုပ်ငန်းမဟုတ်ဘူးเนาะကာယကံဝစီကံလုပ်ငန်းဒီလိုနားလည်ထားရမယ်ပြီးတော့နောက်တစ်ခုကပါလားသံမာဝါယာမနော်မှန်ကန်စွာအားထုတ်ခြင်းမှန်ကန်စွာအားထုတ်ခြင်းဆိုတာဒီဖြစ်ပြီးတဲ့အကုသိုလ်တွေကိုပယ်ဖို့အားထုတ်တာမဖြစ်သေးတဲ့အကုသိုလ်မဖြစ်အောင်အားထုတ်တာမဖြစ်သေးတဲ့ကုသိုလ်ဖြစ်အောင်အားထုတ်တာဖြစ်ပြီးကုသိုလ်ပွားများအောင်အားထုတ်တာလေးမျိုးရှိတယ်မှတ်မိလားအကုသိုလ်နဲ့ပတ်သက်ပြီးတော့နှစ်ခုကုသိုလ်နဲ့ပတ်သက်ပြီးတော့နှစ်ခုအကုသိုလ်နဲ့ပတ်သက်ပြီးတော့နှစ်ခုကပါတော့ဖြစ်ပြီးတဲ့အကုသိုလ်တွေကိုပယ်ဖို့အားထုတ်တယ်နောက်မဖြစ်သေးတဲ့အကုသိုလ်ဒီမဖြစ်ဖို့အားထုတ်တယ်နော်မဖြစ်အောင်အားထုတ်တယ်ကုသိုလ်ကြတော့မဖြစ်သေးတဲ့ကုသိုလ်တွေဖြစ်အောင်တစ်ဖက်ဖြစ်အောင်ဖြစ်အောင်အားထုတ်တယ်ဖြစ်ပြီးကုသိုလ်တွေတိုးပွားအောင်အားထုတ်တယ်အဲ့ဒီလိုအားထုတ်မှုမျိုးကိုတမ္မာဝါယာမနော်မှန်ကန်စွာအားထုတ်ခြင်းလို့ခေါ်တယ် ဖြစ်ပြီးကုသိုလ်တွေကိုပယ်ဖို့အားထုတ်တယ်ဆိုတော့ဖြစ်ပြီးကုသိုလ်ကတော့သူကဖြစ်ပြီးသွားပြီเนาะနောက်တော့ဆိုတော့လွန်ခဲ့တဲ့အဲလာကလုံးပြီးတဲ့နှစ်ကလုံးပြီးတဲ့အကုသိုလ်ရှိတယ်အဲဒီအကုသိုလ်ကဖြစ်ပြီးတော့သူကပြီးထုတ်သွားပြီအဲ့ဒီဖြစ်ပြီးကုသိုလ်တွေကိုပယ်ဖို့ဆိုတာဘာလဲဆိုရင်အဲ့ဒီဖြစ်ပြီးကုသိုလ်နဲ့ပတ်သက်ပြီးတော့နောက်ထပ်အကုသိုလ်မဖြစ်အောင်ကိုကကျင့်တာပေါ့အဲ့ဒီနောက်ဆုံးကလုတ်ခဲ့တဲ့အကုသိုလ်နဲ့ပတ်သက်ပြီးတော့မစင်းစားနဲ့မိတ်ဆန်နေရင်အကောင်းဆုံးပဲ။မြတ်စွာဘုရားလည်းအဲ့တန်ဟောတာ။အဲ့ဒီအကုသိုလ်တွေကိုတဲ့အစင်းစားပြီးတော့နောင်တပူပန်းနေလို့ဘာမှအကျိုးမရှိဘူးတဲ့။ထိုးပိုးပြီးတော့တောင်းအကုသိုလ်ဖြစ်သေးတယ်တဲ့။ပြီးတော့အဲ့ဒီဘလောက်ပဲကိုကနောင်တပူပန်းဖြစ်ပြီးတဲ့အကုသိုလ်ကဖြစ်ပြီးသားပဲတဲ့။ဒါပြန်ပြီးတော့ပြုပြင်လို့မရဘူးတဲ့။ဒါကြောင့်မို့အဲ့လိုအကုသိုလ်မျိုးကိုဒီတွေးပြီးတော့နောင်တတရားရမနေပဲနဲ့အဲ့လိုအကုသိုလ်မျိုးကိုနောင်မလုတော့ပါဘူးလို့ဒီလိုစိတ်ဆုံးဖြတ်ပြီးတော့တကယ်မလုပဲရှောင်ကျင်တာဒါကိုဖြစ်ပြီးအကုသိုလ်ပယ်တယ်လို့ဒီလိုခေါ်တယ်ဒီဟိုတရားအထုတ်လို့တရားပေါက်လို့မက်ရတဲ့ခါဆိုရင်တော့ဒါဖြစ်ပြီးအကုသိုလ်အကုန်လုံးပြုတ်ပြုံးသွားပြီပေါ့ပယ်ပြီးသားဖြစ်သွားပြီပေါ့လေသို့တော့ဒီပုရိသန်အခိုက်အတန့်မှာဖြစ်ပြီးအကုသိုလ်ပယ်တယ်ဆိုတာဟာဖြစ်ပြီးအကုသိုလ်နဲ့ပတ်သက်ပြီးတော့နောင်တတရားမရတာပြတော့သူ့ကိုဟိုကုသိုလ်နဲ့ပိတ်တာပေါ့လေကုသိုလ်ကကုသိုလ်ကိုပွားများတာဒါမျိုးကိုအာဖြစ်ပြီးတဲ့ကုသိုလ်တွေကိုပယ်ဖို့ရအားထုတ်တယ်လို့ဒီလိုဆိုလို့ရနောက်တနည်းကတော့ဗာလဲဆိုရင်ဖြစ်ပြီးတဲ့အကုသိုလ်ဆိုတာဖြစ်ပေါ်ပြီးယခုတည်ခဲအကုသိုလ်လို့ဒီလိုလဲယူလို့ရဖြစ်ပြီးတော့စဖြစ်ပြီးတော့အခုထီအောင်ရှိနေတယ်ဆိုတော့အဲ့လိုအကုသိုလ်မျိုးဆိုလို့ဒါကတော့အခုအခိုက်အတန့်မှာလောဘပေါ်လာလောဘကိုတဏ္ဍာမဖြစ်နေဒီလောဘဟာပထမအခိုက်အတန့်တော့ဖြစ်ခဲ့ပြီးတော့အခုဒီအောင်ရှိနေအဲ့ဒီလိုဖြစ်ပေါ်လာတဲ့အကုသိုလ်မျိုးကိုပယ်ဖို့ရာအားထုတ်တာဒီလိုလဲအသေးပြန်ယူလို့ရတယ်အဲ့ဒီလိုဖြစ်ပေါ်လာတဲ့အကုသိုလ်အခုလက်ရှိဖြစ်ပေါ်နေတဲ့လက်ရှိကိုယ်စိတ်ထဲမှာဖြစ်နေတဲ့အကုသိုလ်ကိုပယ်ဖို့ရာအားထုတ်တာဆိုတဲ့ခါကျတော့လေဒါတတိပဋ္ဌာန်နဲ့ပယ်ယူရမယ်ဟုတ်လားအမှတ်တရားနဲ့သူ့ကိုပယ်ယူရသာဖြစ်ပြီးကုသိုလ်ကိုအကုသိုလ်ကိုပယ်ဖို့ရအားထုတ်တာမဖြစ်သေးတဲ့ကုသိုလ်မဖြစ်အောင်ဒါကတော့ကိုယ်တဏ္ဍာမှာမဖြစ်ဘူးတဲ့ကုသိုလ်ကိုမလုပ်တာပေါ့နော်အဲ့ဒီခါမှလည်းမဖြစ်ဘူးတဲ့ကုသိုလ်ဆိုတာမှလည်းအမျိုးမျိုးရှိတယ်ပေါ့လုပ်ဘူးတဲ့အဲ့ဒီအကုသိုလ်ဆိုတာလာမိမိပြုဘူးတဲ့အကုသိုလ်ရှိတယ်မပြုဘူးတဲ့အကုသိုလ်ရှိတယ်ဆိုတော့ပါဏာတိပါဒအနေနဲ့ပောတိကလေးတတ်ဖို့မယ်ခြင်းကလေးတတ်ဖို့မယ်ဒီလိုအကုသိုလ်ရှိမယ်အာနှောတတ်ဖို့မယ်ကျွဲတတ်ဖို့မယ်နော်တမင်တတ်ဖို့မယ်ရှိချင်မှရှိတယ်အဲ့တော့ခြင်းတို့ကျဖို့တို့တတ်ဖို့တဲ့လူကနှောကျွဲတတ်တာဆိုရင်ဒါပါတော့မဖြစ်ဘူးသေးတဲ့အကုသိုလ်လို့ခေါ်ရပါဘောအဲ့လိုမဖြစ်ဘူးသေးတဲ့အကုသိုလ်မဖြစ်အောင်ရှောင်ကြဉ်ရမှာအားတော်အောင်နော်အေးဒါကပါလားအကုသိုလ်နဲ့ပတ်သက်ပြီးတော့အားထုတ်မှုနှစ်မျိုးအဲ့တော့ဖြစ်ပြီးသားကိုပယ်ဖို့အားထုတ်ရမယ်မဖြစ်သေးတာကိုမဖြစ်အောင်အားထုတ်ရမယ်အားထုတ်ရမယ်ဆိုတဲ့ချင်းဝီရိယပါတယ်ပေါ့ဒါဒီဝီရိယမပါဘဲနဲ့ရတော့မဖြစ်ဘူးနော်ကုသိုလ်နဲ့ပတ်သက်ပြီးတော့နှမရောပါလေမဖြစ်သေးတဲ့ကုသိုလ်တွေဖြစ်အောင်အားထုတ်ရမယ်ကိုဒီကုသိုလ်မျိုးမပြုဘူးသေးဘူးပြုရမယ်နော်ဆိုတော့အလှူတန်းမလုပ်ဘူးသေးဘူးလုပ်ရမယ်တရားမထိုင်ဘူးသေးဘူးထိုင်ရမယ်အဲ့လိုမဖြစ်ထူးသေးတဲ့ကုသိုလ်တွေဖြစ်အောင်အားထုတ်ရမယ်ဒီတော့ပါတော့ဖြစ်ပြီးသားကုသိုလ်တွေတိုးပွားအောင်အထောက်အမယ်။ဒါငါတရားတစ်ခါထိုင်ပြီးပါပြီတော်ပါပြီ။နောက်ထပ်မထိုင်တော့ပါဘူးလို့မရှိရဘူးလေ။ဟုတ်လား။ဒါကြောင့်မို့ဥပ္ပနေနဲ့လာပြီးတော့ထိုင်ထိုင်နေကြတာ။နော်။ဒါပါလဲဆိုရင်ဖြစ်ပြီးသားကုသိုလ်တွေတိုးပွားအောင်လုပ်တယ်လို့ဒီလိုဆိုရတယ်။ဖြစ်ခုတဲ့ကုသိုလ်ပေါ့။ဟုတ်လား။ဝိပဿနာကုသိုလ်ကိုယ်မှဖြစ်ခုတယ်ပါလို့တရားလာထိုင်နေ။အဲ့ဒါဒီကုသိုလ်တွေတိုးပွားအောင်ဆိုပြီးတော့အထက်ထက်လာပြီးတော့ထိုင်ရတယ်။အဲ့လို။အလှူတန်းပြူမှုတဲ့ဒါပြူမှုတဲ့ကုသိုလ်အဲ့ဒီပြူမှုတဲ့ကုသိုလ်ပဲတိုးပေါအောင်ထပ်ထပ်ပြီးတော့လှူတယ်နော်ဆိုတော့အစတစ်ချင်းပေါ့လေအဲ့ဒီလိုဖြစ်ပြီးသားကုသိုလ်ကိုတိုးပွားအောင်လုပ်တာလို့တိုးပွားဖို့ရန်အားထုတ်တာအဲ့ဒါတမ္မာဝါယာမဘယ်နှမျိုးရှိလဲ၄မျိုးနော်မင်္ဂန်စွာအားထုတ်ခြင်း၄မျိုးရှိတယ်အဲအဲ့ဒီ၄မျိုးသလုံးဟာ၄မျိုးသလုံးဟာဟောအစ်စ်တာကကောက်လိုက်မယ်ဆိုရင်ဝီရိယလို့ခေါ်တဲ့အာထုံမှုမျိုးပဲအာထုံမှုဝီရိယကို ဝါယာမလို့ခေါ်ဒါကြောင့်မို့ဝါယာမဆိုတဲ့စကားလုံးနဲ့ဝီရိယဆိုတဲ့စကားလုံးနဲ့အတူတူပဲခုနပြောတဲ့ဘာလဲဟမ်ဘုန်းကြီးသုံးစကားပါလားပြီးတော့လားပရိယေနော်အဲလောဝသံဝါယာမနဲ့ဝီရိယနဲ့ဒါပရိယေပဲကောင်းပြီအကြိမ်ဒီကပို့ပြီးတော့ဘုဒ္ဓတာရှိသေးတယ်ဆိုရင်တမ္မပဒံဆိုတာရှိသေးတယ်နော်ဗောဓိပက္ခယ139ပါးဆိုတာကြားပူးရင်အဲ့ဒီသက္ကလုံးနဲ့ကြားပူးလိုက်တယ်တတိပဋ္ဌံတမ္မပဒံအိဋ္ဌိပဣန္ဒြေဘူဘုသိမေခေအဲ့ဒီမှာတမ္မပဒံဆိုတာပါတယ်အဲ့ဒီတမ္မပဒံဆိုတာလည်းပဲဒါပဲဟမ်ဝါယာမအတူတူပဲအခုခုနပြောခဲ့တာတမ္မပဒံ၄ပါးပဲအေးဒါကြောင့်မို့ဟိုမြတ်စွာဘုရားကနာမည်အမျိုးမျိုးနဲ့ဟောလို့ရှိတယ်တခါလေဝီရိယဆိုတဲ့နာမည်နဲ့ဟောတယ်တခါလေဝါယာမဆိုတဲ့နာမည်နဲ့ဟောတယ်တခါလေတမ္မပဒံဆိုတဲ့နာမည်နဲ့ဟောတယ်ဒါဘာကြောင့်လဲဆိုတော့မြတ်စွာဘုရားကသတ္တဝါတွေရဲ့စိတ်အတွင်းသဘောကိုသိတဲ့အတွက်ကြောင့်မို့အဲဒီသတ္တဝါတွေနဲ့ကိုက်အောင်ဆိုပြီးတော့မြတ်စွာဘုရားကတော့ဟောတော့မို့မြတ်စွာဘုရားမဟုတ်တဲ့ပုဂ္ဂိုလ်တွေကတော့ဒီလိုအသိတဲ့အရေးချင်းမရှိဘူးမသိတော့မှန်ပြီးတော့ပဲဟောရတယ်ဒါသူတို့ဒါဟောရင်တော့သူတို့နားလည်လောက်ရဲ့ကြိုက်လောက်ရဲ့မြတ်စွာဘုရားတော့တိုက်ရိုက်ပြီးတော့တခါလဲဟောတော့မို့အဲဒါကြောင့်မို့ဒီပုဂ္ဂိုလ်ကငါဝါယာမဆိုတဲ့စကားလုံးနဲ့ဟောရင်သူပို့ပြီးတော့လိုလည်းကိုနားလည်မယ်ဆိုရင်အဲဒီပုဂ္ဂိုလ်ကတော့ဝါယာမနဲ့ဟောအာဒီပုဂ္ဂိုလ်ကြတဲ့ငါဝီရိယဆိုတဲ့စကားလုံးနဲ့ဟောမှသူကနားလည်မယ်ဆိုဝီရိယနဲ့ဟောတယ်အဲဒီလိုပေါ့ဒါကြောင့်မို့တရားတစ်ခုတည်းကိုပဲနာမည်တွေအမျိုးမျိုးရှိနေတယ်သူဘုရားဟောတဲ့တရားတွေထဲမှာအဲတော့တမ္မာဝါယာမနော်မှန်ကန်စွာအားထုတ်မှုအဲတော့ဝိပဿနာတရားထိုင်နေတယ်ဆိုရင်ဒီအားထုတ်မှုတွေကလည်းဖြစ်နေတာမရှိသေးတဲ့ဖြစ်ပြီးတဲ့အကုသိုလ်တွေမဖြစ်အောင်လုပ်နေဆိုတော့ဒီကကုသိုလ်နဲ့ပိတ်ဆို့နေတာဟုတ်လားအဲတော့ဒီပြီးတော့အကြိမ်ဖြစ်ပြီးတဲ့အကုသိုလ်နဲ့ပတ်သက်ပြီးတော့နောင်တတရားပေါ်လာတယ်ဆိုရင်လည်းမှတ်ပြီးတော့ဖြောက်ပြစ်တာပြီးတော့မဖြစ်ဘူးတဲ့ကုသိုလ်တွေဝိပဿနာကုသိုလ်တွေဖြစ်အောင်လုပ်နေတယ်ဖြစ်ဖူးတဲ့ဝိပဿနာကုသိုလ်တွေတို့ပေါ်အောင်လုပ်တယ်အဲဝိပဿနာတရားထိုင်နေရင်ဒီလေးမျိုးကလည်းဖြစ်နေတာပဲဒါတမ္မာဝါယာမဝီရိယအဲနောက်တစ်ခုကပါလားတမ္မာတတိနော်မှန်ကန်စွာအမှတ်ရမှုတဲ့အဲတမ္မာတတိနဲ့ပတ်သက်ပြီးတော့ပြောမှာဆိုရင်တတိပ္ပံတစ်တုံးလုံးပြောရလဲတတိဆိုတာဘာလဲဆိုအမှတ်ရမှုကိုတတိလို့ခေါ်တယ်ဟာအမှတ်ရလားမမေ့လားသို့တော့အဘိဓမ္မာမှာအဘိဓမ္မာမှာကြတော့တတိဆိုတာကုသိုလ်ရေးနဲ့ပတ်သက်ပြီးတော့အမှတ်ရတာကိုခေါ်တာနော်ငါးမြတ်တော့ဘုအမှတ်ရတာတတိလို့မခေါ်ဘူးအခုလိုလို့ဖို့အမှတ်ရတာမျိုးကိုတတိလို့မတုံးဘူးဟုတ်လားသူတင်ညာတင်ညာလို့တုံးတယ်အမှတ်ရတာတမျိုးပဲအဲ့တော့တတိဆိုတာကတော့ကောင်းတဲ့နေရာမှာဒါတုံးတယ်ကုသိုလ်နဲ့ပတ်သက်တဲ့နေရာမှာတုံးတယ်အဲ့ဒီကုသိုလ်တရားတို့၌မမေ့လျော့မှုကိုတတိလို့ခေါ်တယ်ဖြစ်ပေါ်လာပြီတရားထိုင်တဲ့အခါမှာဖြစ်ပေါ်လာတဲ့နော်သင်္ချာသင်္ချာလာတဲ့အာယုန်တွေကိုအမှတ်ရနေတာအမှတ်ရနေဆိုအမှတ်နေရမှတ်နေတာအဲမြင်နေကြားရင်ကြားတယ်ဒီလိုမှတ်နေတဲ့ဟာကိုဘာလို့ခေါ်လဲဆိုတတိလို့ခေါ်တယ်အဲ့ဒီတတိကိုပဲဒီမှာတမ္မာတတိလို့ခေါ်တယ်နော်အဲ့ဒီတမ္မာတတိမှလည်းပဲတတိဆိုတာလေးလေးနက်နက်ပြီးတာမျိုးပေါ့လေးလေးနက်နက်အမှတ်ရတာမျိုးကိုဆိုလို့တယ်အပေါ်ရန်အမှတ်ရတာမျိုးကိုတတိလို့မဆိုလို့ဘာကြောင့်ဆိုတတိယလက္ခဏာဟာဘာလဲလို့ဆိုရင်ပေါ်လုံးမပေါ်ခြင်းလို့ဒီလိုဆိုထားတယ်ပေါ်လုံးပေါ်တဲ့ဆာဆိုတော့ရေပေါ်မှာပေါ်လုံးလေးပြည်လာတော့သူပေါ်လုံးပေါ်နေဆိုသူကတဏှာနဲ့မနေဘူးပေါ့ဟိုရွတ်ကြည့်ရွတ်ရွတ်နေအဲ့ဒါမျိုးကိုမဆုလို့ဘူးတဲ့တတိဆိုတာအာယုန်နဲ့ကိုညစ်ဝင်သွားတာမျိုးလို့ပေါ့ခါလဲအာယုန်နဲ့တွဲကပ်အဲ့လိုသဘောမျိုးဖြစ်နေတာမျိုးကိုတတိလို့ခေါ်တယ်အဲ့ဒီတတိကိုဤအမျိုးမျိုးနဲ့ပွားများလို့ရတယ်နော်ကာယ ानु ပတ္တနာတတိပဋ္ဌာန်ဝေဒနာ ानु ပတ္တနာတတိပဋ္ဌာန်စိတ်တ ानु ပတ္တနာတတိပဋ္ဌာန်ဓမ္မ ानु ပတ္တနာတတိပဋ္ဌာန်လို့အကျဉ်းချုပ်အပြင်တတိပဋ္ဌာန်ဘယ်နှမျိုးရှိတော့၄မျိုးရှိတယ်ဒါခန္ဓာကိုယ်နဲ့ပတ်သက်ပြီးတော့ရှုမှတ်နေရင်နော်ခန္ဓာကိုယ်ရုပ်ခန္ဓာကိုယ်နဲ့ပတ်သက်ပြီးတော့ရှုမှတ်နေရင်ဒါဘာလို့ခေါ်လဲကာယ ानु ပတ္တနာနော်ရုပ်ကိုယ်ကိုရှုနေတယ်အဲထွက်တဲ့ဝင်တဲ့ကိုရှုနေတယ်ဝမ်းမဲ့ဖောင်းတာပိန်တာကိုရှုနေတယ်အာထိုင်တာယက်တာတွားတာဆွဲအိတ်တာရှုနေတယ်တို့မဟုတ်ရှေ့တွားတာ နောက်သွားတာကြည်တာရှုတာဒါတွေရှုနေတယ်ဆိုရင်ဒါပါလဲဆိုရင်ကာယဆိုတဲ့ရုပ်ကိုအပေါင်းကိုရှုနေတယ်လို့ဆိုလို့ဆိုရတယ်နော်ဒါကာယ ानु ပတနာတတိပဋ္ဌာန်ဒါဆင်းရဲတဲ့ဝေဒနာချမ်းသာတဲ့ဝေဒနာသို့မဟုတ်မဆင်းရဲဘူးမချမ်းသာဘူးအလဲအလတ်ဖြစ်တဲ့ဝေဒနာမျိုးကိုရှုနေတယ်ဆိုရင်ဒါပါတော့ဝေဒနာ ानु ပတနာတတိပဋ္ဌာန်ရှုတယ်မှတ်တယ်ပေါ့စိတ်ကိုရှုတယ်နော်ဒါစိတ်ဟာလောဘနဲ့အတူတူကဖြစ်နေတယ်ဒေါသနဲ့အတူတူကဖြစ်နေတယ်ဒီလိုရှုတယ်တော့မို့လဲစိတ်ကပြေးသွားတယ်နော်ထိတ်ထွက်သွားတဲ့အခါထွက်ထွက်ထွက်မမှတ်ရဘူးလားမှားအဲ့လိုထွက်ထွက်ထွက်မှတ်နေရင်လည်းဒါကစိတ်မတည်ကြည်တဲ့စိတ်ကိုမှတ်နေတာဖြစ်တော့ဒါလည်းဒါစိတ်တဏှုပါဒနာအဲ့လိုမှတ်ရင်ဒါဘာလို့ခေါ်လဲစိတ်တဏှုပါဒနာတတိပဋ္ဌာန်တဲ့ဓမ္မနုပါဒနာတတိပဋ္ဌာန်ဆိုတာကတော့ဒီနိဝရဏလို့ခေါ်တဲ့နော်အတောက်ရှက်တရားတွေရှိတယ်ခဏလို့လိုချင်တာစိတ်ဆိုးတာအိတ်ငိုက်တာနောင်တဖြစ်တာစိတ်မတည်ငြိမ်တာတန်တရားဖြစ်တာဒါမျိုးတွေကိုနိဝရဏလို့ခေါ်တာအဲ့ဒီနိဝရဏတွေဖြစ်တိုင်းဖြစ်တိုင်းရှုနေရင်ဒါကိုဘာလို့ခေါ်လဲဓမ္မနုပတနာလို့ခေါ်နိဝရဏတွေမဟုတ်ဘူးခန္ဓာကိုရှုနေရင်လည်းဓမ္မနုပတနာခေါ်ရဲနောက်အာယတနလို့ခေါ်တဲ့ဟိုတရားတွေပေါ့လေသက္ကုသောတာသရတရားတွေရှုနေရင်လည်းပဲဓမ္မ ानु ပတနာလို့ခေါ်တယ်ဘုရင်တရားတွေကိုရှုနေတယ်ဓမ္မ ानु ပတနာလို့ခေါ်တယ်နော်မဲ့ရောက်သွားတယ်ဒါဓမ္မ ानु ပတနာလို့ခေါ်တယ်အဲ့တော့ဓမ္မ ानु ပတနာလည်းကျင်ဝန်းတယ်အဲ့ဒီလိုဒီ၄မျိုးအချင်းအချင်း၄မျိုးကိုရှုမှတ်နေတာကိုသမ္မာတတိဒီလိုခေါ်တယ်အဲ့သမ္မာတတိကတော့တရားထိုင်တဲ့ခါမှာအရေးကြီးဆုံးပေါ့သူမရှိရင်သူ့နောက်ကလာမဲ့တမာတိမရှိနိုင်ဘူးအဲ့ဒီတမာတိမရှိရင်သူ့နောက်ကတခါလာမဲ့ပညာမပေါ်နိုင်ဘူးဒါကြောင့်မို့တတိဟာအရေးကြီးတယ်အဲ့တော့အခုတရားထိုင်နေဆိုရင်ဒီတတိကိုပဲထူထောင်ပဲဒီအစမှာဆိုရင်တတိကိုပဲထူထောင်ရတယ်တတိမြဲအောင်လုပ်ရတယ်အမှတ်မလွတ်အောင်အမှတ်စိတ်အောင်ဒါအလွန်အားထုတ်ရတယ်အဲ့တော့တတိပ္ပံတုံမှာမြတ်စွာဘုရားကကာယ ानु ပတနာတတိပ္ပံကို14မျိုးနော်ဟောလာဝေဒနာ ानु ပတနာတတိပ္ပံ2မျိုးပဲတဲ့စိတ် ानु ပတနာတတိပ္ပံ2မျိုးပဲနော်ဓမ္မ ानु ပတနာတတိပ္ပံဘယ်နှမျိုးလဲ5မျိုးလားမသိဘူးရှင်နော်နိဝရဏရယ်ခန္ဓာရယ်အာယတနရယ်ပုစင်ရယ်သစ္စာကောင်းပြီနောက်ဆုံးတစ်ခုတမ္မာတမာတိနော်တမ္မာတမာတိလာတမ္မာတမာတိကိုအဓိပ္ပာယ်ပြောတဲ့အခါမှာမြတ်စွာဘုရားကတမ္မာတမာတိဆိုတာဇန်၄ပါးပဲလို့ဒီလိုဟောတော့မဟုတ်ဘူးဇန်ဆိုတာသမထကမ္မထံကိုအားထုတ်ပြီးတော့စိတ်တည်ကြည်မှုအထွတ်အထိပ်ရောက်သွားတယ်ပြောကြပါစို့အဲ့လိုစိတ်တည်ကြည်မှုအထွတ်အထိပ်ရောက်သွားတဲ့အခါမှာဇန်ဆိုတဲ့တရားပေါ်လာအဲ့ဒီဇန်ဆိုတဲ့တရားပေါ်လာတဲ့ခါမှာအဲ့ဒီဇန်ဆိုတဲ့တရားကမိမိရဲ့အာယုံကိုဆွဲဆွဲမြဲမြဲသူကရှုကြည့်နေတယ်အဲ့ဒီအာယုံမှာဆွဲဆွဲမြဲမြဲတီးနေတယ်အဲ့ဒီလိုတီးနေတဲ့သဘောတရားကိုဇန်လို့ခေါ်တယ်အဲ့ဒီဇန်ကဟို၄မျိုးရှိတယ်ပထမဇန်ဒုတိယဇန်တတိယဇန်သုတ္တဇန်ဆိုတဲ့အဲ့ဒီဇန်၄မျိုးဖြစ်ပေါ်နေတာကိုတမ္မာတမာတိလို့ခေါ်တယ်ဒါဒါဟောနဲ့မဆိုင်သေးဘူးပေါ့မက်ဆိုတဲ့သဘောတရားနဲ့မဆိုင်သေးဘူးဝိပဿနာနဲ့မဆိုင်သေးဘူးဒါသမထကမ္မထကိုအားထုတ်တဲ့အခါမှာဖြစ်ပေါ်လာမဲ့ဈာန်နေဈာန်ဈာန်ဆိုတဲ့စကားနဲ့တမာတိဆိုတဲ့စကားနဲ့လည်းဟိုအလဲအလှယ်သုံးလို့ရတယ်တခါတလေတမာတိလို့သုံးတယ်တခါလေဈာန်လို့သုံးတယ်ကောင်းပြီအဲ့ဒီလိုဈာန်၄ပါးကိုနော်တမ္မာတမာတိလို့ခေါ်တယ်ဒါတက်ရဲ့မြတ်စွာဘုရားဖွင့်ထားတာအဲ့ဒီတိုင်းပဲရှိတယ်။ဒါပေမဲ့လို့တတ္တဝါတွေတရားအထုတ်တဲ့အခါကျတော့သမထကမ္မထအထုတ်ဇံယပြီးတော့မှဝိပဿနာကူးတာလည်းရှိတယ်။သမထကိုလုံးဝအာမထုတ်ပဲနဲ့ဝိပဿနာပဲဆက်အထုတ်ပြီးတော့တရားတို့ရသွားတာလည်းရှိတယ်။အဲ့တော့ ဝိပဿနာကြီးအားထုတ်တဲ့ပုဂ္ဂိုလ်မှာဆံဆိုတာမဖြစ်နိုင်ဘူးပေါ့ဆံလေးပါးတစ်ခုခုမှမရနိုင်ဘူးပေါ့ဒါဖြင့်ရဝိပဿနာတရားအားထုတ်တဲ့ပုဂ္ဂိုလ်မှာတမ္မာတမာတိမဖြစ်တော့ဘူးလားเนาะတမ္မာတမာတိကိုဆံလေးပါးလို့ဒီတိုင်းနဲ့ယူဆထားရင်ဝိပဿနာအားထုတ်တဲ့ပုဂ္ဂိုလ်တွေမှာတမ္မာတမာတိမဖြစ်ဘူးဆိုတဲ့အဓိပ္ပာယ်မျိုးရောက်လာတယ်ဝိပဿနာအားထုတ်တဲ့ပုဂ္ဂိုလ်မှာတမ္မာတမာတိမရှိရင်တမ္မာဒိဋ္ဌိဆိုတာပဲဖြစ်ပေါ်နိုင်တယ်။တမ္မာတမာတိရှိလို့တမ္မာဒိဋ္ဌိဆိုတာဖြစ်ပေါ်တာ။စိတ်တည်ငြိမ်သွားတဲ့စိတ်တည်ငြိမ်သွားတဲ့အတွက်ကြောင့်မို့ဒီအာယုံကိုအမှန်တန်ထုတ်သွင်းပြီးသိသွားတာ။စိတ်တည်ငြိမ်မှုမရှိရင်အာယုံကိုအမှန်တန်ထုတ်သွင်းပြီးတော့မသိဘူး။မင်းတို့ကြောင်းစာကြက်တဲ့ခါလည်းပဲတမာတိရှိရတာပဲ။တမာတိမရှိရင်ကြောင်းစာနားမလည်ဘူးလား။ဘလောက်ဖတ်နေရင်ဒါစိတ်ကတမာတိမရှိဘဲနဲ့ဖတ်နေရင်ဆယ်ခေါက်ဖတ်လဲလဲဒီဟာရဲ့အဓိပ္ပာယ်နားမလည်ဘူး။တော့အမှန်တိုင်းမသိဘူး။အဲထို့သူပဲတရားထိုင်နေခါမှလည်းပဲသမာဓိမရှိဘူးဆိုရင်အဲ့ဒီအာရှုအပ်တဲ့အာယုံရဲ့အမှန်ကံကိုမသိမြင်နိုင်ဘူးပေါ့။ဒါပေမဲ့လို့ဝိပဿနာအထုရင်ရှုအပ်တဲ့အာယုံရဲ့သဘောတရားကိုအမှန်ကံတိုင်းသိမြင်တာကြီးပဲ။အမှန်ကံနဲ့သိမြင်တာကိုပဲဝိပဿနာလို့ခေါ်တယ်။ဒါကြောင့်မို့ဒီတမ္မာသမာဓိအရာမှာဇန်လေးမျိုးသာမဟုတ်ပဲနဲ့တခြားဝိပဿနာမှာသုံးတဲ့ဝိပဿနာနဲ့ဆိုင်တဲ့တမာတိကိုလည်းပဲဒါဖြည့်သွင်းပြီးတော့ယူရမယ်ဒီလိုယူမှသာအဆင်ပြေမယ်ဒါဒုံးတိယူပဲဘုရားဟောတဲ့အတိုင်းဒါဟာဒါပဲသံလေးပါးပဲလို့ယူဆရင်ခုနပြောသလိုသံမပါဘဲနဲ့တရားအထုတ်တဲ့ပုဂ္ဂိုလ်တွေမှာတမာတမာတိမဖြစ်ဘူးဆိုတဲ့အဓိပ္ပာယ်ရောက်သွားလိမ့်မယ်အဲ့လိုမဖြစ်ဘူးဆိုတမာတမာတိမဖြစ်ရင်တမာဒိဋ္ဌိမဖြစ်ဘူးတမာဒိဋ္ဌိမဖြစ်ဘူးဆိုရင်မဲ့ဖို့နိဗ္ဗာန်မရဘူးဆိုတဲ့အဓိပ္ပာယ်ဒီအောင်ရောက်သွားရင်ကိုယ်ကားရယ်ပုံဖြစ်ပေါ့ဒါကြောင့်မို့တမာတမာတိအရာဇန်လေးပါးကိုလည်းပဲယူရမယ်ထို့ပြင်ဝိပဿနာမှာလာတဲ့เนาะတမာတိတစ်မျိုးကိုလည်းပဲယူရမယ်ဒီလိုနားလည်ရအောင်အဲ့တော့ဝိပဿနာမှာဘယ်လိုတမာတိမျိုးလဲဇန်တမာတိမဟုတ်တာတော့သိကြတယ်เนาะဇန်တမာတိမဟုတ်ရင်ဇန်တမာတိရဲ့ရှေ့မှာကပ်ပြီးတော့ရှိနေတဲ့တမာတိရောဟုတ်နေမှာလားဘယ်လိုလို့ဟုတ်တော့မလဲဇန်တမာတိမှာမဟုတ်ရင်ဇန်တမာတိရှေ့ရှိပြေတမာတိလည်းမဟုတ်ဘူးပေါ့အဲ့ဒီရှိပြေတမာတိကိုဥပ္ပစာရတမာတိလို့ခေါ်တယ်အဲ့တော့ဥပ္ပစာရတမာတိလည်းမဟုတ်ဘူးဇန်တမာတိလည်းမဟုတ်ဘူးဆိုရင်ဘာတမာတိလဲဆိုတော့အဲ့ဒီဝိပဿနာမှာတည်တည်တဲ့တမာတိကိုခဏိကတမာတိလို့ပြောခေါ်တယ်ခဏိကဆိုတာ momentary ဆိုတဲ့အဓိပ္ပာယ်ရှိတယ်တခဏမျှတည်တယ်အဲ့ဒီခဏိကတမာတိဟာဝိပဿနာမှာတမ္မာတမာတိအဲ့ဒီခဏိကတမာတိဆိုတာမရသေးတဲ့မြတ်ဝိပဿနာမှာတမ္မာတမာတိကိုကောင်းကောင်းရပြီလို့မဆိုနိုင်ဘူးအဲ့ဒီဝိပဿနာခဏိကတမာတိကိုရပြီးမှသာတမ္မာဒိဋ္ဌိဆိုတဲ့ဒီအမြင့်မှန်အမှန်အကန်တိုင်းဒီယုံနာကိုအမှန်အကန်တိုင်းသိတဲ့ဉာဏ်ပေါ်နိုင်တယ်ဝိပဿနာဉာဏ်ပေါ်နိုင်တယ်ဒါကြောင့်မို့တမ္မာတမာတိအရာခဏိကတမာတိကိုလည်းပဲထည့်သွင်းပြီးတော့ယူရမယ်လို့ဒီလိုမှတ်ရခဏိကတမာတိဆိုတာတခဏမျှတည်ကြည်တဲ့တမာတိလို့ဒီလိုဆိုရအာယုံကိုမှတ်လိုက်တဲ့ခါမှာအာယုံကိုပိုင်ပိုင်နိုင်နိုင်ကြီးအာယုံပေါ်မှာပိုင်ပိုင်နိုင်နိုင်ကြီးဟိုစိတ်ကရောက်နေတာမျိုးကိုခဏိကတမာတိလို့ခေါ်တယ်အဲ့တော့အာယုံကလည်းပဲခဏတိုင်းခဏတိုင်းကြောင်းနေတာပဲကြောင်းနေမယ်လို့ဒီဘက်ကတမာတိကလည်းဘယ်လိုအာယုံကြောင်းကြောင်းဒီတမာတိကလည်းဖြစ်နေပါတယ်အဲ့တော့ဒီတခဏမှာဒီဘက်ကအာယုံတစ်ခုရှိလို့ဒီအာယုံကိုဟိုမှတ်လိုက်ရင်လည်းဒီအာယုံနဲ့ဒီစိတ်နဲ့ဟာခါပဲကတ်ကြသွားပြီလို့နောက်တစ်ချိန်မှာဒီဘက်ကအာယုံတစ်ခုဖြစ်လာတယ်ဒီဘက်ကအာယုံမှတ်လိုက်တယ်ကတ်ကြသွားတယ်လို့ပဲအဲ့ဒီလိုဒါလိုပဲအာယုံကပြောင်းနေနေဒီဘက်ကဒီတည်ကြည်တဲ့တမာတိကတော့ရှိနေတာပဲအာယုံကကွဲသွားတယ်ဒီကလည်းတည်ကြည်နေတည်ကြည်နေအဲ့ဒီလိုအာယုံနဲ့စိတ်နဲ့ဟိုဆွဆွမြွတ်မြတ်ကတ်တည်နေတဲ့တော့ပေါ်တရားအဲ့ဒီတော့ပြောရအောင်ခဏိကတမာတိလို့ခေါ်တယ်။အဲ့ဒီတမာတိတကယ်ဖြစ်နေပြီဆိုရင်စိတ်အပြင်ထွက်တာတွေပါလိမ့်မယ်ရှိတော့။အာစထိုင်တာဆိုရင်စိတ်အပြင်ခဏခဏမထွက်ဘူးလား။အာရိုးရိုးတန်ပြောရင်ထွက်လာထွက်တယ်လို့ပြောရမှာနော်။အဲ့လိုထွက်တာတွေကတဖြည်းဖြည်းနဲ့နေသွားမယ်။ဒါဒီနေ့ထိုင်နေဒီနေ့ပဲနေသွားမယ်လို့ဘယ်တော့မှမပြောနိုင်ဘူး။အလွန်ပါရမီဖြစ်ရင်တော့ဖြစ်ခြင်းဖြစ်။အဲ့တော့နည်းနည်းချင်းနည်းနည်းချင်းတော့နဲ့သွားလို့တစ်ချိန်မှာအဲ့ဒီလိုအပြင်ထွက်လာတယ်မရှိတလို့ဖြစ်သွားတယ်အဲကိုမှတ်တဲ့အာယုံနဲ့ဒီမှတ်စိတ်ကလေးကချက်နဲ့ကြာသွားပြီအဲ့ဒီအချိန်ဟာဒါခဏိကတမာတိဖြစ်နေတယ်လို့ဆိုတာအဲ့ဒီခဏိကတမာတိဖြစ်နေခုနအပြင်ထွက်တာတွေကမရှိတော့ တခါလေးလဲတစ်ချက်ချက်တော့ကြက်ချင်းပြန်မှပြန်ရတာတခါလေးမထွက်ခင်ကိုသိနော်ထွက်တော့မယ်ဆိုရင်တော့သိရဆိုဟဲ့ဆိုလုပ်လိုက်ရင်သူကသိတာဟုတ်ကလားအဲ့ဒီလေအဲ့ဒီလိုဖြစ်လာရင်ဒါခဏိကတမာတိဆိုတဲ့အရှင်ကိုရောက်တယ်လို့ဆိုတာခဏဆက်တခဏများတခဏများပဲတည်ပြီးဖြစ်တယ်အဲ့ဒီလိုဖြစ်ပါများလာတဲ့ခါကျတော့ခုနအပြင်ထွက်တာလို့ဘာလို့ဆိုခေါ်တဲ့နိဗ္ဗာန်လားဆိုတဲ့တရားတွေကလွင့်ဆင်သွားပြီအဲ့ဒီခါမှာဒီအမှတ်နဲ့အာယုန်နဲ့ကြည့်တန်တန်ရှင်းရှင်းလေးဖြစ်ဖြစ်ဖြစ်ဖြစ်နေတဲ့ခါကျတော့ဖြစ်နေရတယ်ပြီးတော့ခါလဲဘွားကနေဆိုဒီအာယုန်ကသဘောတရားကြီးကချင်းချင်းရှားရှားမြင်လာငကုတော့မြင်နေချင်းလာတာကအဲ့ဒီချိန်ခါကျတော့ငါနောက်တော့မြင်နေဆိုမဟုတ်သေးပါဘူးအခုမှတကယ်မြင်တာပါလားလို့ဒီလိုချင်းလာလိုက်အဲ့ဒီလိုအမှန်ကန်တဲ့သိမြင်လာလာတာကိုသမာဓိဖြစ်လို့ခေါ်အဲ့ဒီအမှန်ကန်တဲ့သိမြင်လာဘူးကခုနပြောတဲ့ခဏိကသမာဓိဆိုတာရှိတယ်အဲ့ဒါကြောင့်မို့အဲ့ဒီခဏိကသမာဓိကိုပဲဝိပဿနာမှာတော့ကိုတမ္မာတမာတိလို့ခေါ်ရမယ်။ဇန်တမာတိကြီးဆိုရဲလို့မရဘူး။ဇန်ဝိပဿနာတက်တက်အားထုတ်တဲ့ပုဂ္ဂိုလ်ကဇန်မှမရှိဘူး။အဲတော့တမထာဝိပဿနာအတွက်အားထုတ်တဲ့ပုဂ္ဂိုလ်ဆိုရင်တော့ပထမဇန်တမာတိလာမယ်ပေါ့။ဇန်တမာတိလာပြီးဝိပဿနာထိုင်တဲ့ခါလဲခုနခဏိကတမာတိကတော့လာဦးမှာပဲ။ဒါဒီကမှတစ်ဆင့်ဟိုအမြင်မှန်ဆိုတဲ့အမှန်ကန်တိုင်းသိတဲ့တမာတိကြီးရောက်။အေးအဲတော့တမ္မာတမာတိဆိုပါလေမှန်ကန်စွာတည်ကြည်ခြင်းเนาะမှန်ကန်စွာတည်ကြည်ခြင်းအရာမြတ်စွာဘုရားပေါ်ထားတဲ့တုတ်ဒီမှာဆင်ပါလေဇန်လေးပါးကိုဆိုလိုတယ်ထို့သို့သောဝိပဿနာအနေနဲ့ပြောမယ်ဝိပဿနာတက်တက်တာအားထုတ်တဲ့ပုဂ္ဂိုလ်အနေနဲ့ဆိုရင်ဟိုခဏိကတမာတိ